Welcome to the Voice of America in Burmese.
Mingla ba shin. VOA American အတန်ရဲ့2022ခုနှစ်ဖေဖော်ဝါရီလ18ရက်ဗုဒ္ဓဘူးနေ့နဲ့ခင်အစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24.50 MHz တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်။ဒါ့အပြင် VOA website ဖြစ်တဲ့ burmesevoanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမအင်ဂျင်နိုင်ပါရှင်ဒီကနေ့မနက်နားဆင်ရမယ့်သတင်းတွေထဲမှာတော့နေပြည်တော်မှာမနေ့ကစစ်ကောင်စီသတင်းစာရှင်းလင်းပွဲမှာမီဒီယာအများပြားတပိတ်မှောက်ခဲ့ကြပါတယ
်စစ်ကောင်စီရဲ့တရားဝင်မှုကိုပထမဆုံးအနေနဲ့အဓိမ္မာယ်မပြုချင်တဲ့သဘောပေါ့လေဒီကစားသွားတဲ့ဆီယန်နေပြည်တော်ဒီအာဏာကိုဘယ်လိုယူသွားရတဲ့ကိုအဓိမ္မာယ်မပြုချင်တာကိုပြသရှင်နေတဲ့အတွင်းတော့
ဒါကတော့နေပြည်တော်မှာပြုလုပ်ခဲ့တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုစူးစီးတင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဒေါခင်ချီဖောင်ဒေးရှင်းနိုင်ငံသားငွေကိစ္စကိုစစ်ကောင်စီကစုံစမ်းနေတဲ့သတင်းကိုလည်းတင်ပြမှာပါ။အလားတူဒေါ်ဆန်းစုကြည်ရဲ့ရှေ့နေအကျိုးဆောင်ရှေ့နေဖြစ်လိုက်ပါဆောင်ရွက်ဖို့ကြိုးပမ်းနေတဲ့တရားလွတ်တော်ရှေ့နေဥခင်မောင်စောနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဒီမြန်မာနိုင်ငံမှာဆရာနာတိမ့်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့ဒီတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်နေတဲ့အခမ်းကဏ္ဍကိုဒီတရုတ်ရဲ့တရုတ်ကျွမ်းကျင်သူယွန်းဆန်နဲ့ပေါ့နော်ပညာရှင်ယွန်းဆန်နဲ့ဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့အတူကိုအောင်မြတ်သူတို့ကနေပြီးတော့တင်ဆက်မှာပါရှင်
ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာညသကောင်းကျော်တနာရီကနေမနေ့9နာရီအထိအင်တာနက်လုံးဝနေပါပြတ်တောက်မှုကိုတနင်္လာနေ့ကဆက်လို့ဒီကနေ့ဗုဒ္ဓဟူးနေ့အထိ3ရက်ဆက်တိုက်ကြုံတွေ့နေရပါတယ်။ဆရာနာတင်ဆက်ခြင်းဆန္ဒပြကြတဲ့မြန်မာနိုင်ငံမှာဗုဒ္ဓဟူးနေ့ကလုံးဝနေပါအင်တာနက်ပြတ်တောက်မှုကိုတတိယမြောက်နေ့အဖြစ်ကြုံတွေ့နေရကြောင်းကမ္ဘာတစ်လွှားအင်တာနက်ပြတ်တောက်မှုတွေကိုစောင့်ကြည့်တဲ့ Britain ခြေဆိုင် NetBlocks က Twitter လူမှုကွန်ရက်မှာအတည်ပြုရေးပါတယ်မြန်မာနိုင်ငံမှာပုံမှန်အင်တာနက်ချိတ်ဆက်မှုရဲ့19ရာခိုင်နှုန်းထိကိုရော့ချသွားတယ်လို့လည်းပြောဆိုထားတာပါနိုင်ငံတွင်းအင်တာနက်ပြတ်တောက်မှုကြောင့်လူလူကြားစိုးရိမ်နေကြသလိုပဲဆန္ဒပြသူတွေကိုညအချိန်မတော်အတင်းအဓမ္မလာဖမ်းမဲ့အရေးစိုးရိမ်ချက်နဲ့ရက်ွက်တင်မှလည်းကင်းတွေချထားနေကြရပါတယ်ဆရာနာသိမှု16ရက်မြောက်နေ့ဖြစ်တဲ့အင်္ဂါနေ့တုန်းကလည်းမြန်မာနိုင်ငံတဝန်းဆက်လက်ဆန့်ကျင်ဆန္ဒပြပါတယ်စစ်တပ်ကဖမ်းခံထားရတဲ့ဒေါင်ဆန်းစုကြည်ကိုပထမဆုံးရုံးထုတ်ပြီးအမှုထပ်တိုးခဲ့တာပါမြေပြည်တော်ကဒက္ခိဏခရိုင်တရားရုံးရှိမှလည်းဒေါင်ဆန်းစုကြည်အပါအဝင်ဖမ်းထားသူတွေပြန်လွှတ်ပေးရေးဆန္ဒပြတောင်းဆိုခဲ့ကြပါတယ
်အားလုံးကဆရာနာရှင်ကိုမလိုလားဘူးလူလာတော့သူတို့ဆရာနာကျင်ရှိနေသေးတယ်ကျမတို့ကတော့တိုက်ထုတ်နေရမှာပဲ
ဒေါ်ဆန်းစုကြည်ဘာကြောင့်လွတ်ပြေးနေတာလဲဆိုလူလူကောင်းဆောင်ဖြစ်နေတယ်လူလူကောင်းဆောင်စီဘာကြောင့်လူလူကောင်းဆောင်လို့ခွဲရခဲ့တာလဲလူလူပြည်သူတကူတရားလုံးကိုစောစားရင်သာမခွဲခြားပဲနဲ့သူဟာအပြုံးနဲ့ပဲဆက်ဆံနေတယ်သူဒီအမှန်တရားဘက်ကရက်တည်ပေးတယ်ပုံကိုဖြစ်နေတယ်တနည်းအားပြောရရင်တော့လူလူကောင်းဆောင်အမေဆိုတဲ့ခေါင်းစဉ်တကူတက်လာတယ်အမေဆိုတာဘာလဲသားသမီးတွေကိုရှင်ဝဲတားခဲ့သူအုတ်ချုပ်လာခဲ့တယ
်နိုင်ငံတော်ဆန္ဒပြပွဲတွေကိုလူမှုကွန်ရက် Facebook မှာဓာတ်ရိုက်ထုတ်လွှင့်မှုတစ်ခုတည်းမှာတော့မန္တလေးမှာဆန္ဒပြလူအုပ်ကိုရဲကဝင်ပြီးလူစုခွဲတာမှာကြံခဲ့တဲ့အမျိုးသားတဦးကိုရဲကဝိုင်းပြီးတော့ရိုက်နှက်ချတာကိုလည်းတွေ့ရပါတယ်တင်းလာနေကရဲတပ်ဖွဲ့ရဲ့ဖြိုခွင်းမှုကြောင့်ထိခိုက်ဒဏ်ရာရသူတွေဖမ်းဆီးခံရသူတချို့ရှိပေမဲ့လည်းအင်္ဂါနေ့မှာလည်းမန္တလေးမှာလူပေါင်းထောင်ချီငြိမ်းချမ်းစွာချီတက်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်မှာလည်းငင်းကျန်းစွာဆန္ဒပြနေကြဆဲဖြစ်ပြီးကုလသမဂ္ဂရုံးရှိဆန္ဒပြပွဲမှာတော့တန်ကာတော်တွေပါဝင်ခဲ့ကြပါတယ်ဆန္ဒပြဆရာတော်တပါးကလည်းအခုလိုမိတ်ပါတယ
်ပစ္စည်းတွေကဒါကဒါကမားတွေပူဆွေးတော့ကရောက်နေတာတွေပြေပြောက်ပါစေဆိုပြီးတော့မှဥစဉ်တို့အနေနဲ့ဤသူလူထုနဲ့တကွာတသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ဥစဉ်တို့အခုလိုထွက်ပြီးတော့မှစစ်အာဏာရှင်ဆန့်ကျင်ရေးစနစ်ကိုဖုတ်ဖို့ဆန္ဒပြအောင်ဖြစ်ပါတယ
်။ဆန္ဒပြတော့ဆောင်းဆောင်းများ
ချက်ချင်းတော့ချက်ချင်းတော့ဆန္ဒပြတော့ဆောင်းဆောင်းများ
ချ
င်းလို့ချင်းလို့ဆီယနာဒိအဖွဲ့ကဒေါ်ဆန်းစုကြည်အပေါ်မှာအမှုထပ်တိုးလိုက်တဲ့ကိစ္စကိုအမေရိကန်နိုင်ငံသားကြီးဌာနကရှုတ်ချလိုက်ပြီးဖမ်းဆီးထားသူအလုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။ဒါ့အပြင်တရုတ်ဘက်ကမြန်မာဆီယနာဒိမှုကိုပြက်ပြက်သားသားဆန့်ကျင်ရှုတ်ချဖို့လည်းတိုက်တွန်းပါတယ
်။ When it comes to China, we have been clear that we would like to see China play a constructive
ဒီကိစ္စမှာတရုတ်ဘက်ကပိုပြီးထိထိရောက်ရောက်ပါဝင်တာကိုအမေရိကန်ဘက်ကတွေးမြင်လိုပါတယ်။မြန်မာဆီယနာဒိမ့်မှုကိုပြက်ပြက်သားသားရှုတ်ချဖို့တရုတ်အစိုးရထံကိုအမေရိကန်ဘက်ကလူသိရှင်ကြားပြောဆိုထားသလိုတီးထန်လည်းအကြောင်းကြားခဲ့ပြီးဖြစ်ပါတယ်။ဒီဆီယနာဒိမ့်မှုကိုတရုတ်ဘက်ကအတိအလင်ကန့်ကွက်ရှုတ်ချတာမလို့မချင်းအမေရိကန်ဘက်ကဆက်ပြီးတိုက်တွန်းသွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံတွင်းကအမေရိကန်အစိုးရဝန်ထမ်းတွေနဲ့မိသားစုတွေထွက်ခွာခွင့်လဲနိုင်ငံသားရေးဝန်ကြီးဌာနကဖေဖော်ဝါရီလ14ရက်နေ့ကခွင့်ပြုခဲ့ကြောင်းပြောခွင့်ရကပြောပါတယ်ပြည်ပမှာရှိတဲ့အမေရိကန်နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံရေးကထိတ်တန့်ဦးစားပေးဖြစ်ကြောင်းအမေရိကန်အစိုးရဝန်ထမ်းတွေနဲ့မိသားစုဝင်တွေအနေနဲ့စန္ဒရှိရင်မြန်မာနိုင်ငံကထွက်ခွာနိုင်ကြောင်းပြောခွင့်ရကပြောပါတယ်ဒီကိစ္စကိုရက်30တခါပြန်လည်ဆက်ဆင်မှာဖြစ်တယ်လို့မြန်မာနိုင်ငံတွင်းလုံခြုံရေးကိုလည်းသုံးသပ်နေမှာဖြစ်ကြောင်းနောက်ထပ်အရေးယူဆောင်ရွက်ဖို့လိုအပ်လာရင်လည်းအမေရိကန်ဘက်ကဆောင်ရွက်မယ်လို့ပြောခွင့်ရကပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီမူရင်းနဲ့အခြေခံဥပဒေနဲ့ညီတဲ့အစိုးရကောင်းမွန်တဲ့အုပ်ချုပ်မှုတရားဥပဒေစိုးမိုးရေးထုတ်ကိုလေးစားလိုက်နာဖို့တိုက်တွန်းထားတဲ့အင်ဒိုနီးရှားနိုင်ငံကမြန်မာဆီယနာတိမ့်မှုအရေးနဲ့ပတ်သက်ပြီးအင်ကာနစ်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်တနိုမာဆူရီတို့ဆွေးနွေးခဲ့ကြတာပါ။ဗုဒ္ဓဟူးနေ့မှာတော့တရုတ်နိုင်ငံသားရေးဝန်ကြီးနဲ့ဆွေးနွေးမယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဒေါ်ဆန်းစုကြည်အပေါ်တရားစွဲဆိုချက်တွေကိုရုပ်သိမ်းပြီးလွှတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ
်။ We have called for charges against her to be dropped for her.
ဆွေးဆိုချက်အလုံးကိုရုပ်သိမ်းပြီးသူမကိုလွှတ်ပေးဖို့တောင်းဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရာစတီဗင်ဒူဂျီရစ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာစစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအစိုးရကိုတရားမဝင်ဖြုတ်ချပြီးတဲ့နောက်အကြမ်းဖက်မှုတွေတွေ့မြင်ခဲ့ရပြီးဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ပိုပြီးအကြမ်းဖက်လာမယ်အရေးစိုးရိမ်ရတယ်လို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွန်အင်ဒရုစ်ကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုအင်ကာနေကစပြီးအမှုကြမ်းနာစစ်ဆေးခဲ့ပြီးတဲ့နောက်ရန်ကုန်မြို့နယ်မှာဒီကနေ့ဗုဒ္ဓဟူးနေ့ဆန္ဒပြချီတက်ဖို့စော်ဩထားသလိုနိုင်ငံတော်ကမြို့တွေနယ်တွေမှာလည်းဆန္ဒပြပွဲတွေပေါ်လာနိုင်တယ်လို့သူကပြောပါတယ်။နေစွန်တွေကစစ်သားတွေကိုရန်ကုန်ကိုရွှေ့လာနေတယ်ဆိုတဲ့သတင်းပေးပို့ချက်တွေကိုရထားတဲ့အကြောင်းအရင်တုန်းကလည်းဒီလိုတပ်ဖွဲ့တွေအရွှေ့အပြောင်းလုပ်ပြီးဆိုရင်အကြီးအကျယ်ဖမ်းဆီးတာတွေတပ်ဖြတ်တာတွေအစဖျောက်တာတွေရှိခဲ့တယ်လို့သူ့ရဲ့ကြေညာချက်ကဖော်ပြပါတယ်။အကြီးအကျယ်ဆန္ဒပြဖို့အစီအစဉ်တွေနဲ့တပ်တွေအရွှေ့အပြောင်းလုပ်နေတဲ့ဖြစ်ထွန်းမှုနှစ်ခုအပေါ်မှာထိတ်လန့်ရာကြောင်းဒီအချက်ဟာဆိုရင်မြန်မာလူထုအပေါ်မှာစစ်တပ်ကတခုခုကြီးကြီးမားမားကျူးလွန်တော့မဲ့အခြေအနေမျိုးဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။ဗုဒ္ဓဟူးနေ့မှာဆန္ဒပြချီတက်ကြဖို့ရှိနေသူတွေကိုဖမ်းဆီးတာတွေအကြမ်းဖက်တာတွေမလုပ်ဘဲခွင့်ပြုဖို့မြန်မာစစ်တပ်အာဏာပိုင်တွေအပေါ်မှာဩဇာညောင်းတဲ့အစိုးရတွေပုဂ္ဂိုလ်တွေလုပ်ငန်းကြီးတွေဘက်ကဖြောင်းဖြားနားချကြဖို့လေသူကအရေးပေါ်တောင်းဆိုထားပါတယ်မြန်မာလူထုအပေါ်ရက်ဆက်ကြမ်းကြုတ်မှုတွေလုပ်ခဲ့ရင်တာဝန်ရှိသူတိုင်းတာဝန်ခံရမှာဖြစ်ပြီးဒီလိုတိုက်ခိုက်ဖို့ညွှန်ကြားလာရင်လည်းငင်းဆန်ကြရမယ်လို့သူကထပ်လောင်းပြောဆိုထားပါတယ်ရှင
်ဗီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12133ညဘိုင်းနိုမီတာ40 kHz 9133ညဘိုင်းနိုမီတာ57 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA အမေရိကန်တန်ကဗုဒ္ဓဦးနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကျွန်တော်အမြတ်သူပါပြည်ထောင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကမြန်မာဆက်အာဏာသိမ်းမှုအပေါ်ရှုတ်ချလိုက်ပြီးဒီမိုကရေစီကိုလေးစားဖို့တောင်းဆိုလိုက်ပါတယ်။ ထို့တူပဲအခြားသောကမ္ဘာကောင်းဆောင်တွေကလည်းမြန်မာနိုင်ငံမှာနိုင်ငံသမားတွေကိုဖမ်းဆီးနေတာတွေကိုလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ပါတီကအမတ်နေရာ496ခုမှာ396နေရာအနိုင်ရရှိခဲ့ပေမဲ့လည်းမြန်မာစစ်တပ်ကရွေးကောက်ပွဲရလဒ်တွေဟာမတမာမှုတွေရှိတယ်လို့ဆွဆွဲပြီးရွေးကောက်ပွဲကော်မရှင်ကိုလည်းညှင်းဆူလာတာပါ။ဒီလိုအာဏာသိမ်းယူမှုနဲ့ဒေါ်အောင်ဆန်းစုကြည်အပါအဝင်အရက်သားတွေကိုမတရားဖမ်းဆီးတာတွေကိုရှုတ်ချပြီးလူထုပေးတဲ့မဲကိုလေးစားမှဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ကိုလည်းလွှတ်ပေးရမယ်လို့ဆိုပါရယ်။အလားတူပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းမြန်မာပြည်မှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေအတွက်အထူးစိုးရိမ်ပြီးသတိရှိကြဖို့ပြောဆိုထားပါရယ်။သူကမြန်မာစစ်ကောင်းဆောင်တွေအနေနဲ့အစိုးရအရာရှိတွေအားလုံးနဲ့ရပ်ဖက်ဖွဲ့စည်းကောင်းဆောင်တွေအားလုံးကိုလွှတ်ပေးဖို့နဲ့ရွေးကောက်ပွဲတွေမှာပေါ်ပြထားပြီးဖြစ်တဲ့မြန်မာလူထုရဲ့ဆန္ဒကိုလေးစားဖို့ပြောဆိုထားပါရယ်။ဥရောပကော်မရှင်ဥက္ကဋ္ဌအဆလာဗွန်ဒါလီယန်ကလည်းအပြင်းထန်ရှုတ်ချတာပြီးထိမ့်သိမ်းထားသူတွေကိုချက်ချင်းချွင်းချက်မရှိလွှတ်ပေးဖို့တောင်းဆိုတာပါပဲ။ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ယုံကလည်းဒီအာဏာသိမ်းမှုဟာဒီမိုကရေစီပြုရင်ပြောင်းလဲရေးအတွက်ဆိုးဝါးတဲ့ရက်ချက်ပဲလို့ကြေညာချက်တွေမှာရှုတ်ချတာပါပဲ။အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနကတော့အလွန်အမင်းစိုးရိမ်ကြောင်းပြောဆိုထားပြီးအနီးကပ်စောင့်ကြည့်နေတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတရုတ်နိုင်ငံကတော့တိတ်ဆိတ်လျက်ရှိပါတယ်။မြန်မာနိုင်ငံရဲ့ဖြစ်ပျက်နေတဲ့အခြေအနေကိုသတိပြုမိပြီးအခြေအနေတွေကိုနောက်ထပ်နားလည်နိုင်အောင်လှုပ်ဆောင်နေစေပဲလို့တရုတ်နိုင်ငံသားရဲ့ပြောရေးဆိုခွင့်ရှိသူဝန်ဝင်ပင်ကဘေကျင်းသတင်းစာရှင်းလင်းပွဲမှာပြောဆိုပါရယ်အခုနောက်ဆုံးရရှိတဲ့သတင်းအရဗြိတိသျှနိုင်ငံသားရဲ့ဝန်ကြီးဒိုမီနစ်ရော့ပ်ကမြန်မာပြည်မှာဒေါ်အောင်ဆန်းစုကြည်ကိုဒီကနေ့ကြားနာဆစ်ဆေးတဲ့အမှုအတွက်ဗြိတိသျှအစိုးရကရှုတ်ချပြီးချက်ချင်းသူမကိုလွှတ်ပေးဖို့တောင်းဆိုထားပါရယ်ဒါဟာဒေါ်အောင်ဆန်းစုကြည်ပေါ်နိုင်ငံရေးရတရားစွဲဆိုတာဖြစ်ပြီးသူမနဲ့အခြားမတရားဖန်ဆီးကြတဲ့ရွေးကောက်ခွင့်နိုင်ငံရေးသမားတွေကိုချက်ချင်းလွှတ်ပေးရမယ်လို့ပြောဆိုသွားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့နှောင်းပိုင်းကအီရန်နိုင်ငံမြောက်ပိုင်းမှာရော့ကက်ဒုံးကျည်နဲ့ပစ်ကတ်တက်ခဲ့မှုကြောင့်အမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့ကကန်ထရိုက်တာတဦးသေဆုံးပြီးတော့6ဦးဒဏ်ရာရှိခဲ့ပါတယ်။ဒုံးကျည်14စင်းကြာရောက်ပေါက်ကွဲခဲ့ပြီး3ဦးကအာဘယ်လီစိတ်အနီးကအမေရိကန်လေတပ်ခြေစိုက်စကန်အင်အားတွေကိုထိမှန်ခဲ့တယ်လို့ညွန့်ပေါင်းတပ်ပြောရေးဆိုခွင့်ရှိသူဘိုမှုဝိန်းမော်ရိုတိုကဆိုပါတယ်။ဆလဘီတည်ဆုံသောကန်ထရိုက်တာဟာအမေရိကန်မဟုတ်ကြောင်းနဲ့ကန်ထရိုက်တာ၈ဦးနဲ့အမေရိကန်ဝန်တန်းတဦးတန်ရာရရှိခဲ့တယ်လို့ဆိုပါရယ်။အမည်သိမ့်မထင်ရှားတဲ့အဖွဲ့တစ်ခုဖြစ်တဲ့ Saria Olia Orden အဖွဲ့ကတက္ကသိုလ်မှုအတွက်တာဝန်ရှိတယ်လို့ဆိုပါရယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Anthony Blinken ကအီရတ်ကကတ်ဒေတာမှာဒီကနေ့တက္ကသိုလ်မှုအတွက်အမျက်ဒေါသထွက်ရပြီးတက္ကသိုလ်မှုမှာတည်ဆုံသောအရက်ဘက်ကန်ထရိုက်တာအတွက်လည်းဝန်ထဲကြောင်ထုတ်ပြန်ချက်တွေမှာဖော်ပြထားပါရယ်။ဆလဘီသူကဒီအဖြစ်အပျက်အတွက်ကတ်ဒေတာအစိုးရရဲ့ဝန်ကြီးချုပ်မက်စရောဘဇနီနဲ့ဆွေးနွေးတော်ဖို့ရှိပြီးဒီတက်ကဲမှုမှာတာဝန်ရှိသူတွေကိုတာဝန်ခံစေဖို့နဲ့စုံစမ်းစစ်ဆေးရေးတွေပြုလုပ်သွားဖို့တန်တိတ်တန်ချထားတယ်လို့ဆိုပါရယ်။အီရန်နိုင်ငံသားရဲ့ပြောရေးဆိုခွင့်ရှိသူဆိုင်ဂဒစ်ဇဒက်ကအဆိုပါတက်ကဲမှုကိုရှုတ်ချခဲ့ပြီးတက်ကဲမှုမှာအီရန်ပါဝင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုလည်းညှင်းဆိုခဲ့ပါရယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကတော့အီရက်ကာကွယ်ရေးဝန်ကြီးနဲ့ဖုန်းဆက်သွယ်ပြောဆိုရမှာအီရန်နိုင်ငံသားတွေဟာတည်ငြိမ်လုံခြုံတဲ့အီရန်နိုင်ငံနဲ့ထိုက်တန်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့မိတ်ဖက်အီရန်နိုင်ငံရဲ့အချုပ်အခြာအနာကိုကာကွယ်ဖို့ထောက်ပံ့ပေးသွားမှာဖြစ်ပြီးအမေရိကန်အီရန်မဟာဗျူဟာမြောက်မိတ်ဆွေတွေအဖြစ်ဂတိကိုခိုင်မာစေမယ်လို့ထက်လောင်းအတည်ပြုပြောသွားပါတယ်။တမရဂျိုးဘိုက်ဒန်အစိုးရအနေနဲ့အီရန်နဲ့ပတ်သက်တဲ့ဦးစားပေးတွေကိုချပြရမှာအိုက်ဇစ်အစ္စလာမစ်တပုံအုပ်စုတွေကိုကာကွယ်ရင်းနဲ့တည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံတစ်ခုနဲ့မဟာဗျူဟာမြောက်မဟာမိတ်ဖြစ်ချင်တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာအီရန်နိုင်ငံနဲ့အီရန်ပြည်သူတွေအတွက်တည်ငြိမ်ပြီးတော့စိတ်ချရတဲ့မိတ်ဖက်အဖြစ်ဆက်လက်တည်ရှိနေမှာဖြစ်တယ်လို့လည်းအမေရိကန်လက်ထောက်သံမတ်ကြီး Richard Mills ကအင်တာနက်အွန်လိုင်းကတဆင့်ပြုလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာပြောဆိုပါရယ်ဆက်လက်ပြီးတော့သူကအီရန်နိုင်ငံရဲ့ပြည်တွင်းပြပရန်သူတွေကိုရင်ဆိုင်ရမှာအမေရိကန်ပြည်ထောင်စုအနေနဲ့အီရန်နိုင်ငံရဲ့အချုပ်အခြာအနာကိုခိုင်မာဖို့အတွက်ကူညီသွားမယ်လို့ဆိုပါရယ်ဒါအပြင် Mills ကအစိုးရအသက်အနေနဲ့အီရန်နိုင်ငံရဲ့ချစားမှုတိုက်ဖြတ်ရေးစီးပွားရေးပြုရင်ပြောင်းလဲမှုနဲ့လူသားချင်းစာနာမှုအကူအညီတွေကိုထောက်ပံ့ပေးသွားမယ်လို့ဆိုပါရယ်။အီရတ်ဘက်ကတော့လာမယ့်အောက်တိုဘာလမှာကျင်းပမယ့်ယူကော့ပွဲကိုစောင့်ကြည့်လည်လာဖို့အတွက် UNMI လို့ခေါ်တဲ့ကုလသမဂ္ဂမစ်ရှင်အဖွဲ့တစ်ခုကိုတောင်းဆိုထားပါရယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းအဆိုပါတောင်းဆိုချက်ကိုဆွေးနွေးဖို့ရှိနေပြီးအဖွဲ့ဝင်15နိုင်ငံကအတည်ပြုပေးဖို့လိုအပ်နေတာပါ။ဒါနဲ့ပတ်သက်ပြီးအမေရိကန်တန်ကလုံခြုံရေးကောင်စီအစည်းအဝေးမှာပြောဆိုရမှာအီရန်နိုင်ငံမှာလွတ်လပ်တရားမျှတပြီးယုံကြည်စိတ်ချရတဲ့ယူကော့ပွဲတွေပေါ်ပေါက်ရေးတည်ကြစေဖို့အတွက်နိုင်ငံတကာလေးလာရေးအဖွဲ့အားတောင်းခံထားတာကိုထောက်ခံကြောင်းနဲ့ဒီလိုဆောင်ရွက်ဖို့အတွက်ဖြစ်နိုင်တာတွေအားလုံးကိုဆုံးဖြတ်သွားမှာဖြစ်ကြောင်းပြောဆိုသွားပါရယ်။အမေရိကန်ပြည်ထောင်စုအနေနဲ့အီရတ်ယူကော့ပွဲတွေပြင်ဆင်ဖို့အတွက်ဒေါ်လာ 9.3 သန်းထောက်ပံ့ပေးထားခဲ့ပြီလည်းဖြစ်ပါရယ်။ဥရောပမှာတော့ကိုဗစ်ကာကွယ်ဆေးထိုးတာကိုနိုင်ငံကူးလက်မှတ်ဖြင့်အသုံးပြုဖို့မျှော်လင့်ချက်တွေနှီးကပ်လာပါပြီ။ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားတွေကိုခီးသွွားတွေမကအရက်ဘားတွေစားသောက်ဆိုင်တွေနဲ့ဖျော်ဖြေရေးခန်းမတွေပါစတင်အသုံးပြုနိုင်ဖို့အတွက်နိုင်ငံတော်များကစိတ်ဝင်စားနေကြတာဖြစ်ပါရယ်။ဒီလိုနိုင်ငံကူးလက်မှတ်ဖြင့်အသုံးချမဲ့ကာကွယ်ဆေးထိုးမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဗြိတိသျှဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကသတင်းတောက်တွေကိုတရင်လာနေမှာပြောဆိုရမှာတော့ နိုင်ငံတကာခီးသွားတွေဟာကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားတွေလူကောင်းလူမယ်လို့ဆိုပါတယ်။ဥရောပဆိုးရွားတွေဟာကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားတွေကိုနိုင်ငံကူးလက်မှတ်အနေနဲ့အသုံးပြုမပြုစနစ်နဲ့ပတ်သက်ပြီးတော့အမြင်ကွဲပြားခဲ့ကြပါတယ်။ဒါ့ပေမဲ့လည်းခီးသွားနဲ့အဲဂျိုလုပ်ငန်းတွေကတော့စိတ်ပြတ်နေကြပြီးနောက်တဲ့နေရာတွေတစ်ခုအတွက်အရှုံးပေါ်ဖို့သူတို့တောင်းမခံနိုင်ကြတော့ဘူးလို့ဆိုပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်မြတ်သူတို့ကတင်ဆက်ခဲ့တာပါရှင်။ပုတ္တပုနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အာနာသိမ့်ပြီးတဲ့နောက်ပထမဆုံးအကြိမ်နေပြည်တော်မှာစစ်တပ်ကသတင်းစာရှင်းလင်းပွဲမနေ့ကကျင်းပရမှာတော့သတင်းမီဒီယာတော်တော်များများကန့်ကွက်တဲ့အနေနဲ့မတည့်ရောက်ခဲ့ကြပါဘူး။သတင်းစာရှင်းလင်းပွဲမှာတော့အာနာသိမ့်နဲ့အကြောင်းရင်းတွေနဲ့ကန့်ကွက်ဆန္ဒပြပွဲတွေမှာအာနာပိုင်တွေနှိမ်နင်းတဲ့လုပ်ရက်တွေအစုံကာကွယ်ပြောဆိုသွားပါတယ်။အပြည့်အစုံကတော့ VOE မြန်မာပိုင်းသတင်းတောက်မတ်မေခါကတင်ပြမှာပါရှင
်။စစ်အုပ်ချုပ်ရေးကောင်စီကပထမဆုံးအကြိမ်အနေနဲ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့အာဏာသိမ်းတဲ့လုပ်ရက်နဲ့နောက်ဆက်တွဲနိုင်ငံရေးအုံကြွမှုတွေပေါ်ပေါက်နေတဲ့အခြေအနေတွေအာဏာပိုင်တွေဘက်ကတုံ့ပြန်ဆောင်ရွက်နေတာတွေနဲ့ဖမ်းဆီးခံထားရတဲ့အရတားအစိုးရခေါင်းဆောင်တွေရဲ့အခြေအနေတွေကိုပြောခွင့်ရပုဂ္ဂိုလ်ဖြစ်သူကရှင်းလင်းပြောကြားခဲ့တာပါ။နေပြည်တော်ကသတင်းစာရှင်းလင်းပွဲကိုပြည်တွင်းပြည်ပမီဒီယာတွေကိုကြိုတင်ဖိတ်ကြားထားပေမဲ့အာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့မတတ်တူပြီလည်းရှိပါတယ်။အဲ့ဒီတည်းမှာအစိုးရသတင်းစာရှင်းလင်းပွဲတွေပုံမှန်တွားရောက်သတင်းယူနေတဲ့နေပြည်တော်အခြေစိုက်သတင်းတောက်တဦးဖြစ်တဲ့ဦးထက်နိုင်စောလည်းအပါအဝင်ဖြစ်ပါတယ်
။အဲ့ဒီကောင်စီရဲ့တရားဝင်မှုကိုပထမဆုံးအနေနဲ့အတိမတ်မပြုချင်တဲ့သဘောပေါ့လေ။ဒီရတာသူကဒီရစီဆီယာနေပြည်တော်ဒီအာဏာကိုဘယ်လိုယူသွားရတဲ့ကိုအတိမတ်မပြုချအောင်ဆိုတာကိုပြသချင်တဲ့အတိအကျတော့အမတရားဒီကျွန်တော်တိုင်းကျွန်တော်လည်းအဲ့လိုစိတ်ဆန္ဒရှိတာပေါ့နော်။အမှုတရားဒါတော့ဒီသတင်းစာတူရဲ့သဘောဆန္ဒအောက်တိုက်ပြီးမူဝါဒနဲ့ထိုင်ပါလိမ့်မယ်။သတင်းသမားတယောက်ဒီနဲ့ပြောရရင်ပြောက်တဲ့လူမျိုးနဲ့သားလဲပါလေ။သတင်းသမားဆိုတာတူတူတူကိုအချက်လက်မှန်ပြီးသိရခဲ့ချင်းတွေနဲ့မဆူပြတ်ပခွင့်ရမှာသတင်းသမားတွေရဲ့အလုပ်ကဖြစ်ပါသတင်းသမားတောင်းလို့ဖြစ်ပါလေ။ဒါပေမဲ့သတင်းသမားတွေကိုလည်းအပြည့်မပြောဘူး။ခုလို online မှာသတင်းသမားတွေအချင်းချင်းပြေးလို့ပြီးတော့နာမည်တွေပေါ်ပြီးတော့ဖုတ်ဖို့ပြောဆိုတာကိုကျွန်တော်အပြည့်ဆိုင်သတင်းနဲ့တောက်ခွက်တဘောမတူလို့ကျွန်တော်ပြောချင်တယ်
ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေကိုဖြည့်ရှင်းဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အာဏာသိမ်းယူရတဲ့အကြောင်းကိုလည်းထပ်မံပြောဆိုသွားသလိုဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုလည်းဆက်လက်ဖော်ထုတ်တင်ပြသွားမယ်ဆိုပြီးပြောဆိုသွားခဲ့ပါသေးတယ်။နိုင်ငံတော်ပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေအတွင်းအာဏာပိုင်တွေရဲ့နှိမ်နင်းမှုတွေနဲ့ပတ်သက်လို့လည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်ရန်ပြူတဲ့လုပ်ရက်တွေကိုလက်တုံပြန်တာဖြစ်ကြောင်းကာကွယ်ပြောဆိုခဲ့ပါတယ်။ထိတ်ကြားထားတဲ့သတင်းမီဒီယာတွေသတင်းစာရှင်းလင်းပွဲကိုကန့်ကွက်တဲ့အနေနဲ့သတင်းသမားတွေမတက်ရောက်ကြတဲ့အပေါ်မှာလည်းစစ်အုပ်ချုပ်ရေးကောင်စီကပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးအနေနဲ့တာဝန်ယူထားတဲ့ပို့ချုပ်စော်မင်းထွန်းကအခုလိုတုံ့ပြန်ခဲ့ပါတယ်
။နောက်ပြီးဒီနေ့ဒီအချိန်မှာတော့ဗဲမီဒီယာတွေကဗာသတင်းတွေကိုဦးစားပေးပေါ်ပြနေတယ်ဆိုတာလည်းအသိဆုံးဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲတက်ချင်းမတက်ချင်းဝေဖန်လိုပါဘူး။ဒါကသူတို့ရဲ့ပြည်သူလူထုပေါ်မှာထားတဲ့စေတနာပဲဖြစ်တယ်။ကျွန်တော်တို့နိုင်ငံရဲ့စတုထမန္တန်ရည်တည်ချက်ကိုဒါငြင်းချမ်းစွာနေထိုင်လို့တဲ့နိုင်ငံတော်ပေါ်မှာစေတနာစစ်မှန်တဲ့ပြည်သူလူထုကသူ့ဘက်ကိုဆုံးဖြတ်ပါလိမ့်မယ်သူ့ဘက်ကိုကောက်ချက်ချပါလိမ့်မယ်
။အချိန်ထဲမှာပဲအာဏာသိမ်းတဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်အဖွဲ့ဝင်အချို့လည်းနှုတ်ထွက်ဖို့တင်ဆက်နေကြပါတယ်။သတင်းမီဒီယာကောင်စီဝင်တဦးဖြစ်တဲ့ဒေါ်ဝေမာသိမ်းကလည်းလက်ရှိအခြေအနေအရဆက်လက်တောင်းရင်ယူနိုင်မှာမဟုတ်ကြောင်းပြောဆိုလိုက်ပါတယ်
။ဒီမှာအနေနဲ့ဒီအာဏာသိမ်းတာကိုလောကလက်မခံဘူး။ဟိုအတန်းသမားတောင်းနေတယ်လက်မခံဘူးနိုင်ငံတောင်းနေတယ်လက်မခံဘူး။ဟိုဒီမှာအဲ့ဟာပေါ်မှာပြက်ပြက်တတောင်းကကန့်ကွက်တယ်လက်လည်းမခံဘူး။ဒီမှာကဒီကောင်စီရဲ့ဘတ်ဂျက်ကလည်းပြည်တိုင်းဘတ်ဂျက်အောက်ကနေပြောသွားတာဖြစ်တယ်။အဲ့တော့ဒီမှာဆက်လုပ်ဖို့ဒီမှာအနေနဲ့ဆန္ဒလည်းမရှိတော့ဘူး။ဒီကောင်စီကလည်းဒီမှာအနေနဲ့လက်မခံနိုင်တဲ့အကောင်စီရဲ့ခတ်တာဖြစ်တယ်
။တင်းစာဆရာနိုင်ငံရေးလေးလာတုံးသက်သူဦးစီသူအောင်မြင့်ကတော့လက်ရှိအခြေအနေမှာသတင်းသမားတွေအနေနဲ့စိန်ခေါ်မှုတွေရှိနေပေမဲ့ကိုယ့်ရဲ့ရည်တည်ချက်ကိုပြသတဲ့အနေနဲ့တက်နိုင်တဲ့နည်းနဲ့ကန့်ကွက်နေကြတာလို့ယူဆကြောင်းသူကပြောပါရယ
်အဓိကကတော့ပြည်တော်ဆိုပေမဲ့လည်းသူကမြန်မာနိုင်ငံသားဖြစ်နေတယ်မြန်မာနိုင်ငံသားဖြစ်တဲ့အခါကျတော့မြန်မာနိုင်ငံသားတိုင်းကဒီအရေးခင်းတဲ့ပတ်သက်လို့သူတို့ဘယ်လိုသဘောထားရမလဲဆိုတဲ့သဘောထားတွေကိုယ်စီရှိတယ်ထုတ်ဖို့ဘူးဟိုလူအပ်တဲ့လူတွေရှိတယ်ထုတ်ဖို့ဘူးမလူအပ်ပဲနဲ့နေတဲ့လူတွေလည်းရှိမှာပေါ့ဆိုတော့ထုတ်ဖို့ဘူးလူအပ်တဲ့လူတွေကတော့ဒီအာဏာသိမ်းဥပ္ပိုလ်ပေါ့နော်ဒီလိုသဘောထားလဲအတူဖို့ကိုပေါ်ပြရမယ်အဲ့ဒီမှာသတင်းတောက်တွေလည်းပါတယ်ပြီးတော့မှဒီအလုပ်ကိုသူတာဝန်ထမ်းဆောင်တာပေါ့အဲ့တော့အခုဒီကိစ္စမှာကြတော့ဖော်ထုတ်ဖို့ကိစ္စကပို့ပြီးတော့အရေးကြီးလာတဲ့ခါကျတော့အဲဒီဥစ္စာကိုသူတို့ဖော်ထုတ်တယ်ဖော်ထုတ်ပြီးတော့မှ တရေယူတဲ့ကိစ္စကိုတော့နောက်မှဟိုဘာလဲတခြားဥစ္စာအခြေအနေမှာလုပ်မယ်ဆိုပြီးတော့မှအဆုံးဖြတ်လိုက်တဲ့သဘောပေါ့ဟုတ်ပြီတရေနဲ့ပတ်သက်ရင်လည်းဒါလိုအပ်သလားလိုအပ်တယ်ဆိုရင်တရေသူရှာဖွေပြီးတော့မှရေးသားလို့ဒါရတယ်လေသိတော့ဒါပြဿနာမရှိဘူးနဲ့တူပါတယ
်ဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်လာချိန်မှာပဲအာဏာပိုင်တွေကအင်တာနက်ဖြတ်တောက်တာအပါအဝင်သတင်းအချက်လက်တွေကိုထိန်ချုပ်ဖို့ကြိုးပမ်းလာတဲ့ပေါ်ပြည်တွင်းပြည်ပကသတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေရဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေခဲ့ပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကလည်းအင်တာနက်ဆက်သွယ်မှုတွေနဲ့သတင်းလွတ်လပ်ခွင့်တွေကိုလေးစားဖို့တိုက်တွန်းထားပါတယ်ရှင
် VOE သတင်းတော့မမေခါပါရှင်အခုကြားခဲ့ရတဲ့အတိုင်းစစ်ကောင်စီရဲ့ပထမဆုံးဂျိန်သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့စုံစမ်းသိရှိထားတဲ့အချက်လက်တွေရှိနေတယ်ဆိုတဲ့အချက်ကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကထည့်သွင်းပြောကြားခဲ့ပါတယ်။အပြည့်စုံကတော့မက်ဆုညက်မွန်ကတင်ပြမှာပါရှင်
။နေပြည်တော်မှာဖမ်းဆီးခံရတဲ့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့ကိုဒီကနေ့ဗီဒီယိုကွန်ဖရင့်ချင်းလုပ်ပြီးတော့ရုံးထုတ်ဆစ်ဆေးပါတယ်။ဒေါက်ဆန်းစုကြည်အပေါ်ပို့ကုံတွင်းကုံဥပဒေပုံမှန်ရှင်းနဲ့တရားစွဲထားတယ်လို့အရင်ကသိထားပေမဲ့ဒီနေ့မှာတော့နောက်ထပ်တမှုတိုးပြီးတော့တရားစွဲထားတယ်ဆိုတာသိရတယ်လို့သူ့ရဲ့ဥပဒေအကျိုးဆောင်ရှင်းနေကြီးဥက္ကမောင်စောကပြောပါတယ်။တဘာဝဘေးရန်ရဲ့စီမံမှုဥပဒေပုံမှန်25နှစ်ပါထပ်ပြီးတော့တရားစွဲတာဖြစ်ပါတယ်။နေပြည်တော်မှာဒီအာဏာသိမ်းစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေါခင်ကြီးဖောင်ဒေးရှင်းကနေပြီးနိုင်ငံသားငွေစီးဆင်းမှုတွေတွေ့ရှိထားတယ်လို့အချက်အလက်တွေလည်းရရှိထားတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်
။တွေ့ရှိချက်တွေအများကြီးရှိပါတယ်။အဲ့ထက်ကကျွန်တော်ပြောနိုင်တာတစ်ခုပဲပြောရအောင်။ဒေါခင်ကြီးဖောင်ဒေးရှင်းမှာနိုင်ငံသားငွေစီးဆင်းမှုများတွေ့ရှိရပါတယ်။အချို့အချက်လက်များရရှိနေပြီဖြစ်ပါတယ်။တင့်လျော်ရဲ့အချိန်ရောက်ရင်တက်ဆိုင်ရာကဏ္ဍအလိုက်ထုတ်ပြန်ပေးတာလေရှင်းလင်းပေးတာလေပွင့်လင်းမြင်သာစွာဆောင်ရွက်သွားပါမယ
်ဒေါခင်ကြီးဖောင်ဒေးရှင်းတာဝန်ရှိသူတချို့ကိုလည်းဆရာနာပိုင်တွေဘက်ကခေါ်ယူမေးမြန်းမှုတွေရှိပါတယ်ဒါဟာဒီဒေါန်ဆန်းစုကြည်နဲ့တာဝန်ရှိသူတွေအပေါ်နောက်ထပ်စွဲချက်တင်မှုတွေလှုပ်လာမယ့်အလားအလာတွေလို့မြင်နိုင်ပါတယ်ဆက်လက်ဖမ်းဆီးခံထားရတဲ့သမ္မတဦးဝင်းမြင့်ကိုလည်းပုံမှန်25နဲ့တရားစွဲထားပါတယ်သူတို့တစ်ယောက်လုံးဒီဖမ်းဆီးခံထားရတာဟာဒီကနေ့ဆိုရင်16ရက်ရှိပါပြီ February လ1ရက်နေ့အာနာသိမ့်ယူပြီးတဲ့နောက်ပိုင်းဆရာနာသိမ့်မှုစန့်ကျင်သူ420ကျော်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ
်ဒါကတော့မက်ဆူမြတ်မွန်ပြောပြသွားတာပါရှင်အခုလိုဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုစစ်ကောင်စီကဘာကြောင့်တရားစွဲဖို့ကြိုးပမ်းနေတယ်လဲဆိုတာကြည့်ကြရအောင်ပါ2008ဖွဲ့စည်းပုံအရနိုင်ငံတော်သမ္မတကိုရာဇဝတ်ကြောင်းနဲ့တရားစွဲဆိုလို့မရဘူးလို့ပြဋ္ဌာန်းထားတဲ့အတွက်သမ္မတဦးဝင်းမြင့်ကိုတရားစွဲဆိုမှုဟာဥပဒေကြောင်းရာကိုကပြည့်ပြည့်နေတယ်လို့တရားလွှတ်တော်ရှင်းနေဦးခင်မောင်စောက VOE ကိုပြောပါရယ်အလားတူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဆွဲချက်ကိုကြည့်ရင်လည်းလက်တလောဘာမှမလုပ်နိုင်အောင်ထိမ့်သိမ်းထားလိုတဲ့ရည်ရွယ်ချက်မျိုးနဲ့လှုပ်ဆောင်တယ်လို့မြင်ကြောင်းဦးခင်မောင်စောကပြောပါရယ်ဒီလိုဆွဆွဲချက်တွေအစ်စ်ပေါ့နော်မတိုင်ခင်မှာကျမတို့နိုင်ပိုင်းအတွင်းဒေါက်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေဖြစ်လိုက်ပါဆောင်ရွက်ခွင့်ရဖို့ကြိုးပမ်းနေတဲ့တရားလွတ်တော်ရှေ့နေဦးခင်မောင်စောကို VOE ကဆက်သွယ်မေးမြန်းရမှာဒီဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ပေါ့နော်ဒီရှေ့နေအနေနဲ့ကြိုးပမ်းနေတဲ့အခြေအနေတွေကိုမေးကြည့်ပါတယ
်ရုံးတင်နေမှာအဲတက်ဆိုင်တဲ့တရားဒီကြီးပေါ့အမှုတိုင်တဲ့တရားဒီကြီးကသူတို့ကိုမေးမှာပါတဲ့တေချာပေါ့ရှင်းနေနားမလားရှင်းနေနားမယ်ဆိုရင်ပฏิနာမလဲအတော့မဟုတ်စဉ်းစားဖို့ရှိသေးတာမေးမယ်ပေါ့ဗျာနော်အဲ့ပฏิနာမယ်ဆိုရင်တော့အဲ့ဒီရှင်းနေကိုယ်စလဲနာတင်ဖို့တစီစဉ်ပေးပါဆိုပြီးတော့ရေးကိုတရားရုံးမှာညင်ကြပေးလို့ပြောပါတယ်ဗျာ
အဲ့တော့ဒေါက်ဆာစုကြည်ကိုသူတို့ယုံကြည်မဲ့ရက်ချင်းနေပေါ့နော်အဲ့ဒါတွေကအခုဘလို့ရှိလဲရှင
်ဒေါက်ဆာစုယုံကြည်တဲ့ရက်ချင်းကဒီလိုဗျာရှင်းနေပါမှာဟုတ်ကျွန်တော်နိုင်ငံမှာဖိုင်ဝါရှိတယ်ဗျာဒါ case management program ဆိုရှိတယ်ဗျာဟမ်အ case management program ဆိုတာကတရားရုံးဒီဟိုတင်လာပြီဆိုလို့ရှိရင်တရားခံဘက်နဲ့ဒီလူဘက်နောက်တရားဒီစီဆုံးအဒီအတွက်တက်တက်ပေါ့လေဒီဟာဘလို့အမှုမျိုးဖြစ်တယ်ရိုးရှင်းလွယ်ကူသလားဒါဒီ6လအတွင်းဆက်မယ်အလဲအလတ်လားဒါဆိုတစ်နှစ်အတွင်းဆက်မယ်ခက်ခဲသလားရှုပ်ထွေးသလားဒါဆိုရင်မနေ့ပေါ်ရအဲ့ဒီလိုကိုအလုပ်ပဲဗျသတ်မှတ်မယ်မှုမျိုးစားသတ်မှတ်ပဲတက္ကະရုံးကြီးတွေကိုကိုတရေလိုပဲစက်တွေစစ်ပြီးတဲ့အထိပေါ့ဗျရုံးကြီးတွေဘယ်နည်းဘယ်နည်းစအားမျိုးစီစဉ်တာအားဟို case management program လို့ခေါ်ပါတယ်အဲ့ဒါကနှစ်ဖက် ကိုဟာရှင့်နေပါမယ်ဆိုရင်ရှင့်နေစီနဲ့တရားဒီနဲ့ကြည့်ရပါတယ်။အဲ့ဒါမျိုးကတော့သူကအခုကရှင့်နေနေလည်းမရှိဘူး case management program မလုပ်သေးမလုပ်နိုင်သေးဘူးပေါ့ဗျာ။တရားဒီကိုယ်တိုင်လည်းရုံးကိုအမှုတင်တဲ့အခါမှာရဲကိုပြောမယ်လို့ပြောပါတယ်။ case management program နှစ်ဖက်ရှင့်နေစုံမှလောက်ရမှာဖြစ်တဲ့အတွက်ကြောင့်ရှင့်နေဒီအခါဘက်ကရှင့်နေငားမယ်ဆိုရင်ရှင့်နေငားတဲ့ရှင့်နေလည်းဆက်တွေ့လို့ရအောင်ဆောင်ရွက်ပေးဖို့ဆိုပြီးတော့ရှင်းပြတယ်လို့ပြောပါတယ်။အခုတော့ပေါ်သားစီကြီးရဲ့ယုံကြည်ဘလို့ဘလို့ဆိုတာရဲ့အတိအကျဘယ်နည်းဘလို့ဘယ်နည်းဘလို့လားမရှိသေးပါဘူး
။ဆရာတို့ဒီရှင်းနေဒီအချိုးဆောင်ရှင်းနေတွေနဲ့ကဒီဒေါ်ဆန်းစုကြည်တို့နောက်သမရဦးဝင်းမြင့်တို့အမှုတွေကိုဘလို့မျိုးလိုက်ပါဆောင်ရွက်ပေးနေရလဲရှင်အခုအနေထားကလေ
။အခုအနေထားကတော့ဘလို့ရနော်။အဲ့ဒီသူတို့ကိုဖမ်းသွားသွားခြင်းမှာပဲ။ဖမ်းသွားတယ်ဖမ်းသွားပြီးတော့လူဟာနောက်နေတက်လာတယ်ပေါ့ဗျာเนาะဆိုရှယ်မီဒီယာမှာဒီသူတို့ကိုယမန်ယူတယ်ဆိုပြီးတော့ဘယ်ပုံမှာဘယ်ဥပဒေဘယ်ပုံမှာလဲယမန်ယူတယ်ဆိုပြီးတော့ဆိုရှယ်မီဒီယာမှာယမန်တောင်းတဲ့စာပေါ့ဗျာเนาะချုပ်ယမန်တောင်းတဲ့စာနဲ့အဲ့ဒီဆွဆွဲချက်တက်လာတဲ့အချိန်ကအဲ့ဒီတက်လာတာနဲ့အဲ့ဒီဟိုဟာကနေဒီ NLC CEC အနေနဲ့အဲ့ဒီအချိန်မှာဥဝတ်တင်ဥဆောင်ပြီးတော့ပါတယ်เนาะအဲ့ဒါကျွန်တော်ကိုလှမ်းပြီးတော့အကူအညီတောင်းတယ်စာနဲ့ရေးပြီးတော့ကျွန်တော်ကစာနဲ့ရေးပြီးတော့တည်ရဝင်ခံထားပါဆိုတည်ရဝင်သူတို့နှစ်ယောက်ရရှိနေအဖြစ်နဲ့ပေါ့ဗျာဆောင်ရပေးဖို့ခံနေစာပို့ထားလိုက်ပါလေ။အဲဒီနောက်ကတော့ဦးဝင်းတိန်ကိုယ်တိုင်ကလည်းအခုကဟိုအဖမ်းခံရပြီပေါ့ဗျာ19ရက်နေပြီးဒီမှာထုံပြီးအဲဒီအချိန်မှာလည်းသူကနေပြီးတော့မှရှင်းနေအဖြစ်လိုအပ်တယ်ဆိုရင်ပေါ့ဗျာကျွန်တော်လိုက်မှာပါပဲဗျာ။အဲ့တော့ဆိုတော့အဲ့ဒီဖြစ်လာတာပါအဲ့ energy CEC ဒီကနေပြီးတော့မှတာဝန်ပေးလို့ဖြစ်လာတာပါ။အဲသူတို့ကတည်းကပြီးပြီးတော့သူရဲ့ official defense counsel တော့မဖြစ်သေးဘူးပေါ့ဗျာ။ official လည်းမဖြစ်သေးပါဘူးနော
်။ဟုတ်ကဲ့။အဲ့တော့အခုဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကိုဆွဲထားတဲ့ပုံမှားတွေအပေါ်မှာရောဆရာသုံးသက်ချက်ဘယ်လိုရှိလဲရှင
်။အဲ့ဒီကတော့ဟိုကအမှုကရုံးပေါ်ကိုမရောက်သေးတဲ့တရားက pending case မဟုတ်ဘူးပေါ့ဗျာနော်။စစ်စီစီရင်လည်းမဟုတ်ဘူးပေါ့။အဲ့ဒါစွပ်စွဲချက်ပဲရှိချင်တာပေါ့။အဲ့တော့စစ်ကွာသူသိရင်လည်းအမှုဆိုတော့အဲ့ဒီအမှုကိုလိုက်နေကြည့်နေနေတယ်ကစိတ်နေကြည့်ဝင်ရအခုမှလည်းမားတယ်ကောင်းနေမကောင်းဘူးအကောင်းဆုံးဟာကဟို conclusive ဖြစ်တဲ့ complaint တွေမပေးသင့်ဘူးပေါ့ဗျာနော်ဒါပေမဲ့အခုကတော့ဒါဟိုဟာမဖြစ်သေးဘူးညုံကလက်ခံရအစ်မဟုတ်သေးတဲ့အတွက်ကြောင့်ဆွဆွဲချက်တွေကိုပြောမယ်ဆိုရင်တော့ဥပဒေအရာကြာကဥမာကျွန်တော်နိုင်ငံတော်သမ္မတပေါ့ဗျာနိုင်ငံတော်သမ္မတကိုအခုဒီနိုင်ငံတော်သမ္မတဖြစ်နေပြီအခြေခံဥပဒေအရကိုပဲလို့ရတယ်သူတို့အာသာသိမ့်ပိုက်ထားတဲ့လူတွေကပြောတာအခြေခံဥပဒေ2008ခြေခံဥပဒေအဲ့ဒီခြေခံဥပဒေသမ္မတဖြစ်နေပြီဆိုရင်ညောင်းကြီးဦးခြေခံဥပဒေကိုကိုက်ခြေဆိုရင်ဦးဝင်းမြင့်ကသမ္မတပဲဗျာဘလို့အကြီးပေါ်ကာလဖြစ်စီပေါ့ဗျာသမ္မတနဲ့ရဟိုဒုတိယသမ္မတတွေကသူဆက်လက်ပြီးတော့ကြည့်နေတာပေါ့အဲ့ဒါဆက်လက်ကြည့်နေဆိုရင်အဲ့ဒါကလေးရစကောရီးယားပေါ့ဗျာလေးရစချောင်းလေးရစကောအတားအကြီးကိုပြန်ထမ်းကြတယ်မှာပါတာပေါ့နော်တရားဆက်ရှိအဲ့တော့အဲ့ဒါသမဏဖြစ်ဖြစ်နေပြီသမဏကိုရာဇီကျောင်းတရားမှာချောင်းဖြည့်ရှင်းဖို့တာဝန်မရှိစေရလို့သူကဟောဒုက္ခရှိပါတယ်နေရာတစ်ဆိုင်မှာပါပေါ့ညအဲ့တော့ဥပဒေကြောင့်ရဘယ်သူကဒါကစ်ပြေနေတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဥပဒေတော့သံမှုကြီးကိုဆွတ်သွဲတာလေးကိစ္စတော့သူကသူ့ရဲ့ကိုရန်တော်တက်ဖွဲ့ကာသုံးနေဖို့ကဒါသူကနေပြီးနေကြယူကြတယ်ဥပဒေနဲ့ပြည်ပြည်ယူတာဖြစ်ဆိုပြီးတော့ဆွဆွဲတာပေါ့ဗျာကျွန်တော်ပို့ဖို့တွင်းဖို့ဥပဒေနဲ့ဆွဲတာပါပုံမှန်ရှိရအဲ့ဒါလေဥပဒေနဲ့ပြည်ဘူးလို့ကျွန်တော်ယူဆပါတယ်ဗျာအဲ့ဒီကဘုရင်လည်းကျွန်တော်ဒီအမှုကိုဥပဒေနဲ့အညီဖြစ်အောင်လိုက်ပြီးတော့ဆောင်ရွက်ပေးမယ်လို့ဆိုပြထားပါတယ်
အဲ့မှာဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကိုအဲဆွဲချက်တွေတင်ထားတာပေါ့နော်အဲ့ဒါတွေကဘယ်သူတွေကဆွဲချက်တင်ထားရလဲဆရာ
အဲ့ဒါကတော့ရဲတူသူရဲမှုတွေပါလေရညရောက်နော်ဟိုရဲတပ်ကိုရထောက်ပေးတာလေသူရဲမှုတွေဖြစ်ပေါ့
ဟုတ်ကဲ့အဲ့တော့သမရဦးဝင်းမြင့်ကိုတဘာဝဘေးရန်နေဆရာစီမံခန့်ခွဲမှုပုံမှန်နဲ့ဆွဲတယ်ဆိုတဲ့အပိုင်းကရောအဲ့ဒါဘယ်လိုနားလည်လို့ရမလဲ
ဟုတ်ကဲ့သူအကြောင်းကြားတော့အဲ့ဒီသူဟိုဟာပေါ့ရသူ့ချိန်မှာအဲ့ဒီ energy ဆက်ပါနေလူကြီးဖြတ်သွားတယ်ပေါ့ဗျာဒါနေ့တည်းကပေါ့ဗျာနော်အဲ့တော့ဖြတ်သွားတဲ့အခါကျတော့အဲ့ဒီသူမြတ်သူသမီးကသူ့အိမ်ပေါ်တွေကနေပြီးတော့မှလက်ခွေရံပြတယ်ပေါ့ဗျာအဲ့ဒီကဒီဟိုဟာသဘောပေးရနေတဲ့အခါဝိသင်းကြီးဒီပုံမှာ 25မှာပါတယ်ဒီကဘာဝပေးရတယ်ဟိုဖြစ်စီတန်ရာတော့အပြူလူကိုတိလေးရဲ့နဲ့ဖြစ်စီပေါ့ဗျာဟိုဟိုတဲ့ရရလीဆိုတာကိုဖြစ်စီရဖြစ်စီတိရဲ့နဲ့ဖြစ်စီလုတ်တယ်လေဆိုပြောရပါဗျာခုနပြောသလိုဥပဒေသက်သက်အရာဟုတ်ဖြစ်နေဒါကမဲရစ်တော့ဖက်ကြီးဆိုအခုပြောင်းအရာသူတို့ဆွတ်ဆဲကြအရာဆိုရင်လည်းပြန်ဆင်းရတော့တော်တော်ကိုအလန်းกว่าနေခဲ့ပြီးရှာလို့ကျွန်တော်ရေးစားပါတယ်ဗျာ
ဒီလိုဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုသူတို့အမှုစင်ထားတဲ့ဒီစွဲချက်တွေကိုကြည်ကျင်အဖြစ်ဒီတရားစွဲဖို့စ조사နေတဲ့သူတွေရဲ့ရည်ရွယ်ချက်ပေါ့နော်ဘယ်အတိုင်းသာထိဟိုသူတို့စွဲဖို့လဲဘလို့ပုံစံမျိုးနဲ့ဒါမှမဟုတ်ထောင်ချဖို့လားသူတို့ရဲ့ရည်ရွယ်ချက်ကိုဘလို့တုံ့တက်မိလဲဆရာ
ဟုတ်ကဲ့အဲ့ဒါကတော့သူရဲ့ရည်ရွယ်ချက်ဖြစ်တဲ့ခရစ်တော်ဟိုကျွန်တော်ကအခုကလက်ကလေးခေါ်တော့ဟိုဟိုပါဗျာဆရာဆရာမလေးလည်းကျွန်တော်ပြောချင်တာကျွန်တော်ကနိုင်ငံကြီးတဲ့တော်တော်ဟိုအတပါကြီးပါတယ်ဒါပေမဲ့ဒီအလုပ်မှာငါရှိနေအလုပ်လုပ်နေတဲ့အတွက်ကြောင့်ဟိုရှိနေနေစဉ်းစားရင်တော့အဲ့ဒါကျွန်တော်ခေါင်းပြန်မထည့်ချဖို့ပေါ့နော်အဲ့တော့ဟိုတက်တက်စဉ်းစားမယ်ဆိုရင်တော့ဟိုကလက်တလုံးမှာနော်ဟို disable ဖြစ်အောင်ပေါ့ဗျာဟိုကလုပ်တဲ့ဆောင်ရွက်ထားတဲ့ကိစ္စမျိုးပဲဆိုကျွန်တော်ထင်ပါတယ်ဗျာဟိုပြစ်ဒဏ်ကတုံးနဲ့အယုံဆုံးချတယ်ပဲပုံပါလေနော်အဲ့ဒါကယူဇာက don't deliver ကျန်ပါကပ်ပြီးတော့ပါသွားတယ်အမကပေးကိုမရတဲ့ပုံမှန်အနေနဲ့ကပ်ပြီးပါသွားတဲ့အတွက်ကြောင့်အမှုတော်အတွင်းမှာလည်းကမ္ဘာကဘာဖြစ်နေတည်ရည်နဲ့ထိခါတိုင်းလည်းပေါ့ဗျာ။အဲ့ဒါမဖြစ်ဖြစ်အောင်ပြပေးနိုင်လေ၃နှစ်လောက်ပြပေးနိုင်တဲ့အချိန်မျိုးအဲ့ဒါမျိုးပုံမှန်ပါနော်။ဒါပေမဲ့တကယ်တကယ်ဖြည်းဖြည်းရောက်ရောက်သားအဲ့ဒါကဟိုတအားကိုပြင်းပြင်းထန်ထန်လုပ်ချင်နေဆိုလည်းတခြားဥပဒေတခြားပုံမှန်တွေလည်းဖြစ်နိုင်တာပေါ့လူတစ်ယောက်ကိုဖြစ်ဆိုအဆက်ဆက်ကတော့ဟိုဟာမှုသုံးမျိုးပုံမှန်ဥပဒေသုံးမျိုးပုံမှန်သုံးမျိုးအခုသုံးမျိုးတင်ပြီးတော့အဲဟိုတီးရစီဆိုထောင်လာတစ်တရာလောက်ချတာလေဟုတ်ဆုတ်ကြတဲ့အခြေအနေလေးကြည့်ကြတာဟုတ်ပြန
်ဒီအခြေအနေကိုပေါ့နော်အခုတကဘာလုံးနိုင်ငံတကာတိုင်ဝမ်ကောဒီမြန်မာပြည်သူတနိုင်ငံလုံးသာမကောက်ဘူးပေါ့နော်တကဘာလုံးကလည်းဒီတောင်ဆန်းစုကြည်နဲ့သမရဝင်းမင်းတို့ကဒီလိုတည့်ဆွဆွဲထားတဲ့ဆွဆွဲချက်တွေတရားရုံးတင်မဲ့ကိစ္စတွေကိုစောင့်ကြည့်နေတဲ့ခါကျတော့ဒီအမှုမှာပေါ့နော်ဆရာတို့ဒီဥပဒေစိုးစောင်းနေအနေနဲ့လိုက်ပါဆောင်ရွက်ဖို့ပြင်ဆင်နေတဲ့သူတဦးနေနဲ့ပေါ့နော်အဓိကတော့ဒီမှုနဲ့ပတ်သက်ပြီးတော့အားလုံးတည်တည်တည်ထိုက်တာပေါ့နော်အဲ့ဒါမျိုးပြောပြလို့ရမှာရှင
်ဟုတ်ကဲ့အားလုံးတည်တည်တည်ထိုက်ကြဆရာဒီဟာဒီလိုပြောရအမှုကတရားဝင်ရုံးပေါ်မရောက်ဘူးဟိုဟာကရဲစခန်းမှာပဲမနေ့ကဆိုဒီဝင်ရုံးမရောက်နိုင်တာပေါ့ဗျာအဲ့တော့ရုံးမမြောက်ဒီဟိုရဲစခန်းမှာဆက်ဖေးပြီးတော့ဘယ်သူမှလည်းမတွေ့ရသေးဘူးဒီဆိုရှယ်မီဒီယာမှာတက်လာတဲ့ကိစ္စဒီလေဆိုရင်ဟိုတရက်နေရာရမကြီးပဲဆိုပြီးတော့တကယ်ကြတော့၃ရက်နေရာရမကြီးမှရမကြီးလာပါဆိုပြီးတော့ခရင်တရားကလည်းအဲ့ဒီထပ်ပြီးတော့အတီးပြီးတော့တိတိကျကျမရှိသေးတဲ့အပေါ်မှာပေါ့ဗျာဒီခုကကာဝေးလမ်းကြောင်းကိုဘယ်လိုချရမလဲဆိုတော့မတိသေးပါဘူးဒီကနေ့ခုကကာဝေးလမ်းကြောင်းကိုချရနေတယ်ကျွန်တော်ကဟိုထုတ်ပြောလို့ခက်တဲ့ကိစ္စပါအဲ့ဒါဒီဘုံရဥပဒေကြီးအနေနဲ့ပြောမယ်နော်ကမရာဟာကမရာအဖြစ်နဲ့ရှိနေတဲ့အချိန်မှာဟာအခုကိစ္စဥမာဖြည့်ရှင်းဖို့တာဝန်မရှိဘူးဆိုတဲ့အချက်ဆိုတော့ဒေါသမှုကြီးရတော့ကနော် constitutional immunity လို့ခေါ်တဲ့အခြေခံတွေကပြေးလာတယ်ဟိုအထဲမှာကျင်းလို့ခွင့်ပြုတာမပါဘူးသူတော့အခုဆွဆွဲလိုက်တဲ့အမှုအရာဆိုပဲပုံကုန်တဲ့ဥပဒေပုံမှန်ရှိရမရှိနိုင်ဘူးလို့ပြောတာဒီအဲ့လမ်းကြောင်းလည်းကျွန်တော်တို့သွားရပါပါလေ
ဟုတ်ကဲ့ဒါကတော့တရားလွှတ်တော်ရှင်ကြီးဦးခင်မောင်ဆိုပါရှင်အခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ရှင်းပြပေးတဲ့အတွက်ကျမတို့ကျေးဇူးအများကြီးတင်ပါတယ်ဆရာတို့ဟုတ
်ကဲ့ဗျာကျေးဇူးတင်ပါတယ်ကျွန်တော
် VOA American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါလေ။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabermese channel ဖြစ်ပါတယ်။စလုံးပေါင်းက voabermeschannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် voabermese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ်။အသင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voabermis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။ဟုတ်တဖူးနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့မြမအရေးတရုတ်ဆေးဆက်ပေးနိုင်မလားဆိုတဲ့ဒီအလားအလာပေါ့နော်ကျမတို့ကြည့်ကြရအောင်ပါ February 1ရက်နေ့မြမနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ဖြစ်ပေါ်နေတဲ့နိုင်ငံရေးအကျက်တဲကြားတရုတ်နိုင်ငံဂျာဝင်ဆေးဆက်ဆောင်ရွက်နိုင်ခြင်းအလားအလာနဲ့ပတ်သက်လို့ Washington DC အခြေစိုက်သုတေသနလေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ Stimson Center ရဲ့တရုတ်ဌာနဒါရိုက်တာ Miss Yun San ကိုကိုရဲမင်းထွန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။တရုတ်နိုင်ငံရဲ့မူဝါဒတွေကိုလေ့လာနေတဲ့ကျွမ်းကျင်သူတယောက်အနေနဲ့ပေါ့လေ။မစ်ဂျင်ဆွန်ကအခုမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အာဏာသိမ်းမှုနောက်ပိုင်းမှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်ပါသလဲ။ကုလသမဂ္ဂကကြေညာချက်တွေကစကလုံးအသုံးအနှုန်းတွေကိုတရုတ်နိုင်ငံကအာရုံသွားအောင်လုပ်တဲ့ကိစ္စမျိုးတွေကိုဘယ်လိုမြင်ပါသလဲ
။ I think this political development in Myanmar really caught China in a very difficult place.Well, officially, the Chinese have not pronounced this event as a coup yet.
မြန်မာနိုင်ငံကနိုင်ငံရေးအပြောင်းအလဲကတရုတ်နိုင်ငံကိုတကယ်ပဲအခက်အခဲကြရအောင်တွန်းပို့လိုက်တာပါ။တရုတ်နိုင်ငံကအခုချိန်ထိဒါကိုအာဏာသိမ်းမှုလို့မခေါ်သေးပါဘူး။တရုတ်သတင်းဌာနတွေနဲ့တရားဝင်ကြေညာချက်တွေကစစ်တပ်ကတာဝန်ယူတာအစိုးရအပြောင်းအလဲစတဲ့စကားလုံးတွေကိုပဲသုံးလုံးနေပါသေးတယ်။တရုတ်တို့ကတခုခုကိုတတ်မှတ်ပြဋ္ဌာန်းပြောဆိုတာမျိုးကိုရှောင်ချင်နေပါသေးတယ်။မြန်မာစစ်တပ်ကိုထောက်ခံပြီးအာဏာသိမ်းမှုတွေတရုတ်တို့ပါဝင်တာမျိုးမြန်မာစစ်တပ်ကိုအကာအကွယ်ပေးတာမျိုးစတဲ့ဇာတ်ရီကြားနေပါတယ်ဒီနှစ်ခုကကြွားပါတယ်မြန်မာနိုင်ငံပဲဖြစ်ဖြစ်တခြားနိုင်ငံပဲဖြစ်ဖြစ်တရုတ်တို့ကဘယ်အချုပ်အချာအာဏာပိုင်တဲ့နိုင်ငံကိုမဆိုကုလသမဂ္ဂလုံခြုံရေးကောင်စီမှာအကာအကွယ်ပေးမှာပါပဲဒါကတည်ရင်းရေးမဆွတ်ဖက်ရဆိုတဲ့တရုတ်နိုင်ငံသားရဲ့ဝါဒကိုထင်ဟပ်စေတာပါတရုတ်ကအာဏာသိမ်းတာကိုထောက်ခံတယ်ဆိုတာကတော်တော်လေးမတိကျတဲ့ပြောဆိုချက်ဖြစ်ပါတယ်တရုတ်ကအရင်ကလေဒေါန်ဆန်းစုကြည်နဲ့ဆက်ဆံရေးကောင်းခဲ့ပါတယ
်တရုတ်နိုင်ငံကဘယ်ဘက်ကိုမှတိတိကျကျလိုက်ပြောဆိုတာမရှိသေးသလိုအခုဖြစ်နေတဲ့မြန်မာနိုင်ငံကအခြေအနေကိုလည်းမမြင်တွေ့လို့ဘူးလို့ပြောပါတယ်ပြည်တွင်းမှာအချင်းချင်းဖြည့်ရှင်းမှုလည်းပြောနေပါတယ်လောလောဆယ်နှစ်ဖက်စလုံးကမပြေလည်သေးတော့တရုတ်နိုင်ငံကများဂျားလူအနေနဲ့ဆက်ဆံညှိနှိုင်းဖို့မြင်ပါသလား
Well I think when people talk about potential mediatorsChina is in a good position because China has relationship with both sides.
တရုတ်နိုင်ငံကနှစ်ဖက်စလုံးနဲ့ကောင်းတဲ့ဆက်ဆံရေးရှိလို့အလားအလာရှိတဲ့ဂျာဝင်ဆေးဆက်ပေးသူတယောက်နေရာမှာရှိနေပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကနှစ်ဖက်စလုံးနဲ့ဆက်ဆံရေးဆက်ကောင်းကျင်လာကြောင်းလေဒါကတရုတ်နိုင်ငံအတွက်အားနည်းချက်ဖြစ်စေပါတယ်။အဆုံးသတ်မှာဘာကိုလိုချင်တယ်လဲဆိုတဲ့ရည်မှန်းချက်ပြပြပြပြမရှိပဲညှိနှိုင်းပေးရင်တော့ဒီတွဲဆောင်ဆွေးနွေးပွဲကဘာအတိတ်ပဲမှရှိမှာမဟုတ်ပါဘူး။ဒါပေမဲ့လက်ရှိအခြေအနေကိုနိုင်ငံရေးအရာနှစ်ဖက်တင်းမြတ်စွာနဲ့ပြေလည်အောင်လုပ်နိုင်မယ်ဆိုရင်တော့အကောင်းဆုံးအဖြေဖြစ်လိမ့်မယ်။ဂျာဝင်ညှိနှိုင်းမှုနဲ့အောင်မြင်မအောင်မြင်ဆိုတာကအဆုံးသတ်မှာဘာကိုလိုချင်တာလဲအပေါ်မှာမူတည်နေပါလိမ့်မယ်။စစ်တပ်နဲ့ NLD ကြားနိုင်ငံရေးသဘောတူညီချက်တစ်ခုရကောင်းရနိုင်မယ်လို့လူအများစိတ်ထဲမှာရှိနေမှာပါ February 1ရက်အာဏာမသိမ်းမီသတင်းပတ်ထဲဆေးဆက်ဆွေးနွေးပွဲတွေမအောင်မမြင်ဖြစ်ခဲ့တာကိုလည်းကျမတို့သိခဲ့ရပါတယ
်တရုတ်နိုင်ငံရဲ့ဝန်ကြီးမကြာမီလာမယ်ဆိုတဲ့ကောလာဟလတွေလည်းကြားနေရတယ်အခုဆွေးနွေးဖြစ်မယ်ဆိုရင်တရုတ်နိုင်ငံကဂျာဝင်ဆေးဆက်သူအဖြစ်ပါဝင်နိုင်တယ်လို့မယူဆနိုင်ဘူးလား
I think if he does visit, I think it will be a responsible thing for China to do.
တကယ်သာမြန်မာနိုင်ငံကိုတရုတ်နိုင်ငံသားကြီးဝင်ကြီးသွားမယ်ဆိုရင်တရုတ်တို့ကတာဝန်ရှိတဲ့စိတ်နဲ့လုပ်တာမျိုးဖြစ်မှာပါ။တရုတ်တို့ကကမကထပြုဆောင်ရွက်ပြီးရှေးမတိုးနောက်မဆုတ်ဖြစ်နေတာကိုနှစ်ဖက်အဖြေရအောင်ဆောင်ရွက်တာမျိုးပါ။တရုတ်တို့ကနှစ်ဖက်စလုံးကိုအတူလာပါစကားပြောပါအဖြေရှာပါလို့ပြောမှာပါပဲဒါပေမဲ့တရုတ်တို့မှာအဆိုပြုချက်ရှိမလားအဖြေရှိပြီးသားလားဆိုတာကတော့မေးခွန်းထုတ်เสียရှိပါတယ်တရုတ်တို့ကအဲ့ဒီလိုဂျာဝင်ဆေးဆက်ပေးမှုတဲ့အတွေ့အကြုံလည်းအများကြီးမရှိပါဘူးဒါပြင်မြန်မာပေါ်ထားရှိတဲ့အမေရိကန်ရဲ့မူဝါဒကလည်းတရုတ်တို့ရဲ့တွက်ချက်လုတ်ကင်မှုအပေါ်တက်ရောက်မှုရှိမှာပါ
ဒါဆိုရင်မြန်မာနိုင်ငံကိစ္စတရုတ်နဲ့အမေရိကန်တို့ညှိနှိုင်းဆောင်ရွက်သွားနိုင်မယ့်အခြေအနေရှိမယ်လို့ထင်ပါသလား?
But I think they should at least.
အဲ့ဒီလိုနှစ်နိုင်ငံလှုပ်ဆောင်လိမ့်မယ်လို့တော့မထင်ပါဘူး။ဒါပေမဲ့အနည်းဆုံးနှစ်နိုင်ငံဒီအကြောင်းဆွေးနွေးသင့်တယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံကိစ္စက တရုတ် American နှစ်နိုင်ငံစလုံးနဲ့ပါဝင်ပတ်သက်နေပါတယ်။မြန်မာနိုင်ငံတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိစ္စကနှစ်နိုင်ငံစလုံးရဲ့အမျိုးသားအကျိုးစီးပွားကိစ္စတွေဖြစ်ပါတယ်။တရုတ်
American
နှစ်နိုင်ငံဆွေးနွေးဖို့ကတကယ်ကိုလက်တွေ့ဖြစ်နိုင်ပါမလား?
I think it's going to be extremely difficult because although ဖြစ်နိုင်ခြေရှိပေမဲ့တော်တော်တော့ခက်ခဲတဲ့ကိစ္စဖြစ်ပါလိမ့်မယ်။မြန်မာနိုငံရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကနှစ်နိုင်ငံစလုံးရဲ့အကျိုးစီးပွားဖြစ်နေပေမဲ့အခြားမတူညီတဲ့အကျိုးစီးပွားတွေကလည်းတပြိုင်နက်တည်းမှာရှိနေပါတယ်။လေးနှစ်တာသမရထရန်လက်ထက်မှာပြိုင်ဆိုင်မှုများပြားလာနေတာကြော
ုတ်သူတေတီမစ်ယွန်ဆန်ကိုကိုရဲမင်းထွန်းဆက်သွယ်မေးမြန်းခဲ့တာပါရှင်အခုတော့ဆက်သွယ်မေးမြန်းခန့်အစီအစဉ်ကိုတင်ဆက်မှာပါမြန်မာနိုင်ငံမှာဆရာနာတိမ့်မှုစန့်ကျင်ဆန္ဒပြနေတဲ့လူမှုလှုပ်ရှားမှုမှာကိုယ်တိုင်ပါဝင်နေတဲ့တက်ကြွလှုပ်ရှားလူငယ်တဦးဖြစ်သူမတ်ရှားရမုံကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
မရှားရမုံပထမဆုံးကျွန်တော်တို့အခုစကားပြောတာမြန်မာစံတော်ရေးညနေ၄နာရီမိပါရှိပြီပေါ့နော်ဆိုတဲ့အခါကျတော့ဒီကနေ့ရန်ကုန်မြို့တော်ကဆန္ဒပြပွဲတွေအခြေအနေဘယ်လိုရှိပါသလဲဒီလူညိုရေးတက်တွေနဲ့ထိတိုက်ပြတာမျိုးရှိပါသလားဟိုတခုခုရုံးဝင်းစက္ကအခြေအနေမျိုးရှိပါသလားအေးအေးဆေးဆေးပါပဲလား
โอเคအခုချိန်ကြီးတော့ဒီရန်ကုန်အခြေအနေရပါတော့ရုံးရင်းစံကတ်တွေဖြစ်နေတာမျိုးတော့မရှိဘူးဒါပေမဲ့ဟိုပိတ်ဆို့တားဆီးတာတွေရှိတယ်ဟိုပိတ်ဆို့တားဆီးတာမဟုတ်ရင်တော့အနာနေပြီးတော့နှောက်ရက်တဲ့ပုံစံဟိုအကယ်၍ဟိုဒီဘက်ကနေပြီးတော့ဟိုဆန္ဒပြတဲ့သူတွေရတာဟိုသူတို့ကြောက်ရွံ့ထိတ်လန့်နေမယ်ဆိုရင်တော့ဒါသူတို့ဘက်ကပြန်ပြီးတော့ဟိုပြန်ဖြဲချောင်းမဲ့ပုံစံပါเนาะရှင်းပြရအောင်အဲ့လိုပုံစံမျိုးတွေနဲ့ဟိုအဟန်တားတွေလုပ်နေတဲ့ဥစားတွေတော့ရှိတယ်ဒါပေမဲ့ဒါတွေကိုပြည်သူတွေကဟိုရန်ကုန်မြို့ကပြည်သူတွေကအေးအေးဆွေးကြော်လွှားနိုင်တာတွေတွေ့ရတယ်ပေါ့เนาะအခုလက်ရှိအခြေအနေဒီရန်ကုန်အခြေအနေရတော့
ဟုတ်ကဲ့ဆိုတော့တချို့မြို့တွေအထူးသဖြင့်တော့မန္တလေးပေါ့เนาะမန္တလေးမှာဆိုရင်မနေ့ကလည်းပဲရဲရဲရိုက်နှက်ပြီးတစ်ခတ်ပြီးတော့ကြိုခွဲတဲ့အထိဖြစ်တယ်ဒီနေ့လည်းပဲရိုက်တာနှက်တာကြိုခွဲတာတွေကျွန်တော်တွေ့ရပါတယ်ဆိုတော့ရန်ကုန်မှာကတော့အခုချိန်ဒီဒါမျိုးတွေမကြုံပါသေးဘူးမရှိသေးဘူးအဲ့လိုမျိုးအပြင်းထန်အင်အားသုံးကြိုက်တွေတာမရှိသေးဘူးဆိုတော့မန်ရှားရမုံတို့အနေနဲ့တစ်ဖက်ဆက်ကောင်စီဘက်ကနေပြီးတော့အဲ့လိုအင်အားသုံးဖြိုခွဲလာနိုင်တဲ့အခြေအနေကိုရောခံမှန်းထားတာမျိုးရှိပါလား
ခမန်းနာရရှင်ဘာဖြစ်လို့လဲဆိုတော့ဟိုတခြားနေရာတွေမှာမပြစ်ခင်တဲ့ရန်ကုန်မှာဒီဆန္ဒပြပွဲအချိန်ဒုတိယရက်မှာတော်တော်ကြီးအချိန်အကောင်းလာတာရှိရပါတော့အဲ့ဒီနေ့မှာတည်းကဒီရေကားတွေဟိုစစ်တပ်အင်အားတွေတိုးချဲ့ပြီးခြတဲ့ဟိုပုံမှန်ဆိုရဲတွေလောက်ပဲတားဆီးတာရှိရလေနော်အခုကရဲနောက်မှာစစ်သားတွေကခံတပ်အနေနဲ့ထပ်ပြီးတော့ခြတဲ့ဟိုအောက်ခြတဲ့ပုံစံမျိုးတွေတွေ့ရတယ်အဲ့လိုဆိုတော့ဟိုသူတို့ဘက်ကဘာမှမလုပ်ဘူးလို့ပြောလို့ရတဲ့အခြေအနေမရှိဘူးဟိုတခုခုလုံနိုင်တယ်ဒါပေမဲ့ဟိုကျမအချင်းပေါ့နော်တခြားနေရာတွေမှာလုံနေပြီရန်ကုန်မှာမလုံသေးဘူးဆိုတာတခြားနေရာတွေကရန်ကုန်နဲ့ရှင်မဲ့ဆိုရင်လမ်းအားဖြစ်ကြည့်မလားနေရာအားဖြစ်ကြည့်မလားတစုတစီရဲလို့ဖြစ်တယ်ဘယ်နေရာမှာစုံမဲ့ဆိုစုံရက်ကတခုတည်းဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့အနေနဲ့ဒီလူတွေဒီနေ့ဖြိုလိုက်ရင်နောက်ရက်လူနေဝါမယ်ဆိုတဲ့ကြီးရွယ်ချက်နဲ့လုပ်တယ်လို့တော့ကျွန်တော်ထင်တယ်ဒါပေမဲ့ဟိုတိတ်အိုအားဖြစ်ပါတယ်ဒေတာတိုင်းမှာကဘယ်လိုပဲခွက်ခွက်လူကအချိန်ထိုးနဲ့ညာလာတာတွေ့ရတယ်ရန်ကုန်မှာကျတော့တနင်္လာမှာဖြူခွင်းလိုက်ပြီမယ်လေအကယ်၍စုလီမှာဖြူခွင်းတယ်ပဲဒါလဲရမ်းမှာအုံကြောင်းမှုဖြစ်မယ်မြင်းနေကုန်းမှာအုံကြောင်းမှုဖြစ်မယ်စုရက်တွေအများကြီးနဲ့ဟိုခွဲထွက်နေတယ်လို့ဖြစ်တာပေါ့နော်အဲ့လိုဆိုတော့ဟိုသူတို့အခုချိန်ကြီးရန်ကုန်မှာမလုံသေးဘူးဆိုတာကတခုခုကြံနေရလဲဖြစ်နိုင်တယ်ဒါပေမဲ့အချိန်မရွေးလဲထလုံနိုင်တဲ့အခြေအနေဖြစ်နိုင်တယ
်ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကတချို့သတင်းတွေကရေးကြပါတယ်ဟိုသတင်းအများကြီးတော့မဟုတ်ပါဘူးပြောကြဆိုကြရလေးပဲကျွန်တော်တချို့အတန်ကြားပါတယ်ဒီရက်ပိုင်းဒီမှာပေါ့နော်ဒီတရက်နေ့ရက်အတွင်းမှာဆန္ဒပြပွဲရန်ကုန်ကဆန္ဒပြပွဲလူနှဲလာတယ်အချိန်နည်းနည်းရော့လာတယ်ဆိုပြီးတော့ပြောကြတာရှိတယ်မရှားရမုံတို့ကကိုယ်တိုင်ဒီဆန္ဒပြပွဲတွေမှာရှိနေတာဆိုတော့အဲ့ဒီအပေါ်မှာမရှားရမုံဘယ်လိုမြင်ပါသလဲ
ဟုတ်ကဲ့ဟိုအဲ့ဒါကဟိုမဟုတ်ဘူးပြောနေတယ်လို့မျိုးဟိုလူတွေနှဲဝါတယ်ဆိုတာမဟုတ်ဘူးလူတွေနှဲဝါတယ်ဆိုတာလမ်းပေါ်တွေမှာလူတွေနှဲဝါတာဟုတ်တယ်ကားလမ်းမကြီးချင်းမှာပုံမှန်ကဟိုကျွန်တော်တို့ဒီတပိတ်ဟိုဘယ်လိုပြောရမလဲဒီဆက်အာနာတင်းတင်းပြီးချင်းမှာလူတွေကထွက်တဲ့အခါမှာတယောက်ပေါင်းနဲ့ ကျကွက်တွေကမခန့်ကျင်စိတ်နဲ့ပြည်သူတွေကထွက်ကြတဲ့ခါမှာနေရာအသီးသီးကနေဝုန်းဝုန်းနဲ့ထွက်ကြတော့လမ်းမတွေပေါ်မှာလူကပြန့်ကျင်းနေတာလမ်းမတွေမှာအကုန်ကြီးကားလမ်းမတွေမှာလည်းအပြည့်အစွဲလူကြီးကအရင်များတာတိတာတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့လူတွေကဟိုဘယ်လိုဖြစ်သွားလဲဆိုတော့တစုတစည်းထဲနဲ့လောက်ကြတယ်အဖွဲ့စုပေါင်းပြီးတော့လောက်ကြတယ်ဟိုဟိုလူငယ်အဖွဲ့တွေဆိုလည်းစုပေါင်းပြီးလောက်တယ်တခြားအဖွဲ့တွေဟိုဟိုနိုင်ငံရေးအဖွဲ့တွေနဲ့လည်းစုပေါင်းပြီးလောက်ကြတယ်ចောင်းသားအဖွဲ့တွေနဲ့စုပေါင်းပြီးလောက်ကြတယ်ခါမှာတစုတစည်းထဲတွေဖြစ်ကုန်တဲ့ခါမှာမြင်းနီကုန်းဆိုမြင်းနီကုန်းလဲတန်းဆိုလဲတန်းစုလေဆိုစုလေအဲ့လိုအပြင်ဒီရက်ပိုင်းမှာတော့ဟိုတကယ်ဟိုအဲ့လိုစုလေလိုနေရာမျိုးမှာဆိုနည်းနည်းတိတိတသားနေဝရတာတွေ့ရတယ်ဒါပေမဲ့ဘာဖြစ်သွားလဲဆိုတော့အဲ့ဒီကလူတွေကအခုကပုံစံပြောင်းသွားတယ်တန်ယုံတွေရှေ့ကိုတပ်ပြတဲ့ပုံစံဖြစ်သွားတယ်တန်ယုံတွေဘန်တွေရှေ့မှာဟိုမိုးလင်းပြီဆိုတော့ねဟိုလူတွေကဘန်တွေရှေ့ရောက်ပြီဘန်ဝင်နန်းတွေရုံမတက်ခင်အချိန်ထဲအကိုထဲအကိုရောက်နေတာမနခွန်ခွဲဆိုတဲ့ကဟိုစန္ဒပြမဲ့ပြည်သူတွေကအဲ့ဒီရှေ့ကိုရောက်ပြီးတော့ဟိုဘန်ဝင်နန်းတွေကိုရုံမတက်ဖို့တားဆီးတာတွေအဲ့လိုမျိုးလောက်တဲ့ဥစားတွေရှိရပါတော့လူရင်းနဲဝရတယ်ဆိုတော့မဟုတ်ဘူးဒါပေမဲ့လမ်းမတွေပေါ်မှာလူနဲဝရတယ်ဆိုတော့ဟုတ်တယ်ကားတွေလည်းပုံမပြန်တဲ့ဒါပေမဲ့ခုနပြောဆိုတန်ယုံရှေ့တို့ဒီဘန်ရှေ့တို့မှာအဲ့ဒီလူအင်အားတွေကသွားပေါင်းတယ်လို့ဖြစ်သွားတာရှင်ဟုတ်
ဟုတ်ကဲ့ပုံစံနဲ့နေရာပြောင်းသွားတာပေါ့နော်နောက်ခုကဒီဝန်ထမ်းတွေရဲ့ဒီအာနာဖီဆိုင်ရေးလှူရှားမှုပေါ့နော် CDM လို့အတူတောက်ပြောကြတဲ့အာနာဖီဆိုင်ရေးလှူရှားမှုအဲ့ဒါကလည်းခုချိန်ထိတော့ဟလာနေတတူဘွားလိုပဲထပ်ထွက်လာရည်လဲကျွန်တော်တို့လည်းတွေ့နေရပါတယ်ဆိုတော့ဒီ CDM လှူရှားမှုကဘယ်လောက်ထိများထိရောက်မှုရှိနေပါပြီလဲဒီထက်ကောရှိန်မြင့်လာနိုင်ပါသေးသလား
ဟုတ်ကဲ့ဟိုကျွန်မဝင်နေပြောမယ်ဆိုရင်အကယ်၍ဒီ CDM လှုပ်ရှားမှုကိုဒီမြန်မာပြည်မှာရှိတဲ့အဖွဲ့အစည်းတွေအဝန်တန်းတွေအားလုံးသာလှုပ်ဆောင်နိုင်မယ်ဆိုရင်ဒီစစ်ရန်တွေရာတစ်ခုလုံးကရပ်တန့်ပြီးတော့ဟိုဒီစစ်ကောင်စီရဲ့ကောင်တွေကိုဟိုဘယ်လိုပြောရမလဲချင်းချောက်ချောက်လက်မှုတစ်ခုဖြစ်နိုင်နေရှင့်ချောက်လက်မှုတစ်ခုဖြစ်နိုင်တယ်ပြီးတော့အခုအခြေအနေရလည်းဒီ CDM ရဲ့ဟိုတွားနေတဲ့အခြေအနေရအခုဆိုရင်ဒီနေ့ဆိုရင်ပေါ့နော်ဒီမြေထားဝန်တန်းတွေဟိုရထားလမ်းတွားဖို့လုပ်တယ်ရထားလမ်းမှာတက်အိပ်လိုက်ရထားလမ်းမှာလေအိတ်ချလိုက်တယ်ဒါကသူတို့အောက်ခြေတကယ်လူတန်းစားတယ်တကယ်ခံစားနေရတယ်သူတို့ကိုယ်တိုင်သူတို့အသိဆုံးဒီစီဒီယာမှာသူတို့ပါဝင်မှသူတို့ရဲ့အနာဂတ်သူတို့မျိုးဆက်ဟိုနောက်တစ်ခါဒီလိုမျိုးတွေမကြုံရဘူးဆိုတဲ့အစားမျိုးလဲသူတို့အသိထဲမှာရှိနေတဲ့အတွက်ကြောင့်ဒီလိုလှုပ်ချင်းဖြစ်တယ်စီဒီယာမှာဒါအကုန်လုံးသာပူပေါင်းပါဝင်လိုက်မှာဆိုစစ်ရန်တွေတခုလုံးကရက်ကြွားမှာ
ဒီနေ့မှာကျွန်တော်တွေ့ရတာပေါ့နော်ဒီအစိုးရရဲ့အော်ဘာလီတီအော်ဘာလီတီတွေမရောရလို့ဆိုပြီးတော့ဟလာပြောတဲ့ဟာတွေရှိလာတယ်ဆိုတော့အော်မာလီတီဆိုတာကဒီအခွန်သွားတာဆိုတော့အစိုးရရဲ့အခွန်သွားတာဆိုတော့လူတွေကထိမထိုးကြဘူးဆိုတော့သဘောမျိုးလားပေါ့နော်နောက်တစ်ခုကဟာလာစားတောက်ဆိုင်တွေမှာဈေးသွားဝယ်ရင်အခွန်မထည့်နဲ့အခွန်ထည့်ရင်အခွန်ထည့်ရင်မေးမဝယ်ဘူးမစားဘူးစသဖြင့်ပြောပေါ့နော်အခွန်မထည့်ဘူးဆိုပြီးတော့စားသုံးသူတွေကဈေးဝယ်တဲ့လူတွေကတားတာတွေရှိတယ်ပြောတာတွေရှိတယ်ဆိုတော့ဒါကလည်းပဲအခွန်ထည့်တယ်ဆိုရင်ဒီဥစ္စာကလက်ရှိမှာဆိုစစ်ကောင်စီကိုသွားမှာပေါ့နော်ဆိုတော့ဒီယာတွေကမန်စာရီမုံတို့တိထားပါသလားဒါတွေကဘယ်လောက်အထိရှိနေပါပြီလဲနောက်ပြီးတော့အဲ့ဒါကရောစစ်ကောင်စီအတွက်ဘယ်လောက်အထိထိတိုင်နိုင်ပါသလဲ
ဟုတ်ကဲ့အဲ့ဒီဥစ္စာကလည်းရှိတယ်တစ်ဖက်ကနေပြီးတော့လည်းလုံနေတာရှိတယ်ဒီအခွန်နဲ့ပတ်သက်ပြီးတော့ပေါ့နော်အခွန်ကိစ္စတွေတချို့ဆိုရှိတယ်ဟိုဟိုတနည်းဆိုရင်ပဲဒီတရားပြန်ချရတာပေါ့နော်ဆိုင်မှာတက်စားရတယ်အခွန်ကိစ္စပြောတယ်ဒီအခွန်ကိုဟိုအခွန်ကတ်တာမယ်ဆိုရင်တော့မဝယ်ဘူးဆိုတော့ပြည်သူတွေတိုးလာတာတွေ့ရတယ်အဲ့ခါမှာစိုင်းတွေကလည်းဘာလို့လိုက်ရလဲဆိုတော့အခွန်မကောက်တော့ဘူးသူတို့ကိုယ်တိုင်ရစားဒီတိုင်းပဲရောင်းပေးရဆိုတဲ့ပုံစံမျိုးဖြစ်တယ်ဘာလို့ဆိုတော့ဒီအခွန်လေးသားဟိုအဲ့ဒါကလည်းကျွန်တော်တို့ဒီပြည်သူတွေကိုစနတ်ပြပွဲတွေလုပ်တဲ့ခါမှာဟောပြောမှုတွေရှိတယ်ဟောပြောမှုတွေကနေတစင်လူတို့ကိုအတိပေးရတာပဲဒီအခွန်တွေကအစိတ်တောက်တွေဖြစ်စေတယ်ကျွန်တော်တို့ကဟိုကျွန်တော်တို့ပေးလိုက်တဲ့ဆောင်လိုက်တဲ့အခွန်ကကျွန်တော်တို့အစိတ်ပြန်ဖြစ်တဲ့ပုံစံမျိုးဖြစ်တာနော်အဲ့လို့ဆိုတော့ဒါကိုလည်းပြည်သူတွေစီကိုကျွန်တော်တို့တွေကဒီစနတ်ပြပွဲတွေကနေပြီးတော့လူတို့ဟောပြောပွဲတွေကနေတစင်ပြည်သူတွေတည်အောင်လုပ်ပြီးတော့ပြည်သူတွေကနေမှဒါကိုပြန်ပြီးတော့ကန့်ကွက်ဆန့်ကျင်တဲ့အခြေအနေမျိုးရှင်ဟုတ
်ခုနကတော့လည်းမဆောင်မှုပြောတဲ့ထဲမှာတစ်စီတစ်ပိုင်းပါပါတယ်ဒီစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေကထုတ်တဲ့ကုန်ပစ္စည်းတွေတခါစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကထုတ်တဲ့ကုန်ပစ္စည်းတွေကျွန်တော်တို့အခုကြားထားတာဆိုရင်ဟလာမြန်မာဘီယာမတင်ဘူးမရောင်းဘူးအဲ့လိုပဲတခြားပစ္စည်းတွေပေါ့နော် secret တို့ဘာတို့ဒါတွေကိုလည်းမတင်ဘူးမရောင်းဘူးဆိုပြီးတော့ပြောရရင်တော့စစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ထုတ်ကုန်တွေကိုတပိမောက်တဲ့လှုပ်ရှားမှုပေါ့နော်ဒီနေ့ဆိုရင်လည်းပဲအဲ့လိုမျိုးဇာတ်နဲ့ကင်ပြီးတော့ဆန္ဒပြတာကျွန်တော်တွေ့ရပါတယ်ဆိုတော့အဲ့ဒီလိုမျိုးစစ်တပ်နဲ့မပတ်သက်ဘူးဟလာစစ်တပ်ကိုစစ်တပ်ကထုတ်တဲ့ PC တွေကိုမဝယ်ဘူးမသုံးဘူးမရောင်းဘူးဆိုတဲ့ဟာမျိုးကရောကြေကြေပြန့်ပြန့်ဖြစ်လာနိုင်ချေရှိသလားမစားမှုလို့ဘယ်လိုလုပ်နေတယ်လဲဘယ်လိုယူဆထားတယ်လဲ
ဟုတ်ကဲ့ဟာဟိုကျမတို့အခုဆိုရင်ပေါ့နော်ဒီဆန္ဒပြပွဲတွေမှာပါတဲ့ဥစားကြွေးကြော်တဲ့နေမှာအစားထည့်တိုင်ပါတယ်စစ်တပ်ထုတ်ကုန်မဝယ်နဲ့ဆိုပြီးတော့အဲ့လိုမျိုးအာဘာဖြစ်လဲနောက်တစ်ခုကသူတို့စီးပွားစစ်တပ်စီးပွားမလို့တော့မလို့လားဘာလို့ဆိုတော့ကျမတို့မလို့လားဘူးအဲ့သူတို့ပစ္စည်းတွေကိုဝယ်သုံးခြင်းအဖြစ်ကျမတို့တွေစီးရရတဲ့အကျိုးအမြတ်ကသူတို့မိသားစုတွေ ជីវွားချမ်းသာသူတို့တာသမီတွေနိုင်ငံတကာမှာចောင်းထားနိုင်တယ်သူတို့ကိုကျိုးစီးပွားအကျွတ်ဖြစ်တယ်နောက်တစ်ခုကဘာလဲဆိုတော့အဲ့ဒီတက်ပိုင်စီးပွားရေးလုပ်ငန်းတွေရရတဲ့ပတ်စံတွေကကျမတို့ပြည်သူကိုပြစ်တဲ့ကြီးစံဘိုးတွေဖြစ်ဖြစ်သွားတယ်ဒါတကယ်ကိုပြဿနာအကြီးပဲအခုဆိုရင်ကျမတို့ဟိုတနက်ပြစ်တဲ့အချိန်ကိုပြစ်တဲ့ပြစ်ခတ်တဲ့အချိန်တွေကိုဖြစ်နေပြီပြည်သူတွေကခံစားနေရပြီနောက်ဆိုဒီထက်ပိုပြီးတော့မပြစ်ဘူးလို့ပြောလို့မရဘူးဒီကြီးစံဘိုးတွေကဒါကျမတို့စီကနေပြီးတော့စီစဉ်တဲ့ဥစ္စာတွေဖြစ်နေမယ်အဲ့လိုဆိုတော့ကျမတို့ပြည်သူတွေကသူတို့တွေရဲ့ဟိုစီးပွားဖြစ်စီမဲ့အလုပ်မျိုးစစ်ရန်ရအောင်ရှောက်အောင်လုပ်တဲ့အခါမှာဒါတွေလည်းပါတယ်ခုနကပြောတဲ့ဘန်တွေဒီသူတို့ရဲ့ဒီ transportation ဘိုင်းတွေအကုန်လုံးဟိုတားဆီးတဲ့အပြင်ကိုသူတို့ရဲ့စီးပွားရေးကိုပါကျွန်တော်တို့ကပိတ်ဆို့နိုင်ဖို့လိုတယ
်ဟုတ်ကဲ့အဲ့လိုပိတ်ဆို့ရင်ရောဘလောက်ထိစစ်အာဏာသိမ်းအုပ်စုစစ်ကောင်စီပေါ်မှာဘလောက်ထိထိခိုက်မှုရှိနိုင်ပါလဲခင်ဗျာ
ရုပ်တရက်တော့သူတို့ဟိုဖြစ်မှာမဟုတ်ဒါမဲ့သူတို့အနေနဲ့နည်းနည်းတော့ထိတ်လန့်မှုရှိမယ်ပထမဆုံးအနေနဲ့ထိတ်လန့်မှုရှိမယ်ဒါမဲ့ဒါသာရေရှည်သွားမယ်ဆိုရင်ဟိုအတိတ်ကတိုင်းပြည်တစ်ပြည်မှာပြည်သူမရှိလို့မရအောင်ရှင်ပြည်သူအားမပါဘဲနဲ့ဘာမှလုပ်လို့မရဘူးပြည်သူအားပါမှသာလေဟိုသူတို့ရဲ့ဒီအာဏာတည်ငြဲမှုရှိမယ်ပြည်သူကဟိုအခုပို့ဆိုတာအခုခေတ်ပြည်သူတွေမတုံးတော့ဘူးအရင်လိုဒီမျိုးဆက်တွေကမတုံးတော့ဘူးအဲ့လိုဆိုရတဲ့အတွက်ကြောင့်မို့လို့ဒီပြည်သူတွေရဲ့သူတို့ပြည်သူတွေကသူတို့ကိုမလိုလားဆိုတာလည်းသိတာတယ်အဲ့ဒီအပြင်ကိုသူတို့ရဲ့ဟိုတည်င်းထုတ်ပြန်မှုတွေအလိန်အညာတွေဆိုတာလည်းပြည်သူတွေကအရင်လိုမယုံတော့ဘူးပထမကျွန်မဟိုဝင်လင်းပြောမယ်ဆိုပထမရက်ကကျွန်မတို့တွေအင်တာနက်ဖြတ်လိုက်တယ်အဲ့ဒီဖြတ်လိုက်တဲ့အခါမှာလမ်းပေါ်ကလူတို့တည်င်းမှဖြတ်တော်စန်းစုကြည်လွတ်ပြီးဆိုတဲ့တည်င်းမှဖြတ်တဲ့အခါမှာပြည်သူတွေညပတ်ကြီးရေရုပ်တဲ့ပျော်ရွှင်ကြတယ်တကြံကြတယ်လို့ပဲတော်တော်ကြီးကိုပျော်ရွှင်ပြီးတော့ဖြစ်တယ်ဒါပေမဲ့နောက်နေ့မနက်မှာဒီတည်င်းကအလိန်အညာမသိတဲ့အခါပြည်သူအင်အားအိတ်ထက်အရင်ထက်ပိုပြီးတော့တိုးပွားလာတွေ့ရအဲ့လိုဆိုတော့ဟိုပြည်သူတွေကငြင်းခံနေမှာမဟုတ်တော့ဘူးကိုမလိုလားတဲ့ကောင်တွေလည်းပြည်သူကဆွဲတင်မှာမဟုတ်ဘူးအဲ့လိုဆိုတော့ပြည်သူတွေအကုန်လုံးသာတညီတညွန့်ထဲနဲ့ဒါကြီးကိုတိုက်ထုတ်နိုင်မယ်ဟိုဒီသူတို့အကျိုးစီးပွားတွေရပ်တန့်သွားအောင်လုပ်နိုင်မယ်ဆိုဒီကောင်တွေချက်ချာမခံဘူးရှင်ဟုတ
်ဟောခုနကမရှိုင်းမုံပြောတဲ့ဒါမှအင်တာနက်ဖြတ်တဲ့ကိစ္စပါတယ်အခုဆိုရင်ဒီကနေ့တို့သတင်းစာတွေထဲမှာဒီ electronic ဆက်သွယ်ရေးဥပဒေဟာဒီဥပဒေကိုပြင်ဆင်ပြီးတော့ပို့ပြီးတော့ပြင်းထန်တဲ့ပြစ်ဒဏ်တွေချဖို့ချိုးဖောက်မှုတွေကိုလည်းပဲငွေရုံးကမပါတဲ့ချိုးဖောက်မှုတွေပေါ့နော်ပုဂ္ဂိုလ်ရေးအချက်လက်ပါညာကာကွယ်ရေးဆိုတဲ့ဟာမျိုးတွေနဲ့လှုပ်လာတယ်ဒီမတိုင်ခင်ကလည်းပဲဒီစိုက်ဘာလုံခြုံရေးဥပဒေမူကြမ်းဆိုပြီးတော့သူတို့ဖြန့်ထားတယ်အဲ့ဒါကိုလည်းပဲပြဋ္ဌာန်းဖို့ပြင်နေတယ်ဒီ electronic ဆက်သွယ်ရေးဥပဒေကိုပြင်ဆင်ဖြည့်ဆွတ်ပြီးတော့ပြဋ္ဌာန်းလိုက်ပြီးတဲ့နောက်စိုက်ဘာလုံခြုံရေးဥပဒေထွက်လာမလားထွက်လာဘူးလားဆိုတော့ကျွန်တော်တို့တိတိကျကျမသိရသေးဘူးပေါ့နော်ဆိုတော့ဒါရိုင်းနဲ့ပတ်သက်လို့ရောမဆိုင်မှုလို့ဘယ်လောက်စိုးရင်စီရှိပါသလဲ electronic ဆက်သွယ်ရေးဥပဒေကပို့ပြီးတော့ပြင်ထန်လာတာစိုက်ဘာလုံခြုံရေးဥပဒေကိုပြဋ္ဌာန်းမှုလုပ်နေတာ
ဟုတ်ကဲ့ကျွန်မတယောက်တည်းအနေနဲ့ပြောမယ်ဆိုတော့ကျွန်မကဂယုမဆိုင်ဘူးဘာဖြစ်လို့လဲဆိုတော့သူတို့ကိုယ်တိုင်တော့သူတို့ထုတ်ထားတဲ့ဥပဒေတွေကိုမလေးစားမလိုက်နိုင်နိုင်ကျွန်မတို့ပြည်သူအနေနဲ့ဒီမတရားသိမ်းပိုက်ထားတဲ့စစ်အာဏာရှင်အောက်ကဥပဒေကိုလက်ခံနိုင်စရာအကြောင်းမရှိဘူးဟိုအခုဆိုရင်ကျွန်မတို့144ထုတ်တယ်144ထုတ်ပြီးတဲ့အခါမှာပြည်သူတွေညဘက်တခုံမှာလိုက်ဆွဲတယ်အဲ့ခါမှာပြည်သူတွေကဘာလို့လဲပြောတော့၈နှစ်ရင်မထွက်ရဆိုပြီးည၈နှစ်နောက်ပိုင်း၁၂နှစ်နောက်ပိုင်းဆိုပြည်သူတွေအကုန်လုံးကလမ်းမှာမှာမအိပ်ရဒါကသူတို့ထုတ်တဲ့ဥပဒေကဟိုကိုကမဟုတ်တာသူတို့ကိုယ်တိုင်ချိုးဖောက်နေတဲ့ဥပဒေကိုကျမတို့ကလည်းလိုက်နာစရာအကြောင်းလည်းမရှိဘူးအခုဆိုရင်ဟိုကားလမ်းမတွေမှာကြည့်မလားစီးမကမ်းမဲ့ပဲဟိုကားတွေသွားလဲဟိုသူတို့ဘာမှတားခွင့်မရှိဘူးဘာဖြစ်လဲဆိုတော့သူတို့ကိုယ်တိုင်ကမမှန်ဘူးဒီလက်ရှိအစိုးရသူတို့ကိုယ်တိုင်ကကျမတို့တင်းမြောက်ထားတဲ့အစိုးရလည်းမဟုတ်ဘူးဟိုပြည်သူလိုလားတဲ့သူလည်းမဟုတ်တဲ့အတွက်ကြောင့်မို့လို့ကျမအနေနဲ့ကတော့ရှင်းရှင်းလေးသူတို့ဘလို့ဥပဒေပဲထုတ်ထုတ်ကျမကလိုက်နာမှလည်းမဟုတ်ဘူးဘာဖြစ်လို့ကျမတို့ဒါလိုက်နာစရာအကြောင်းလည်းမရှိဘူးသူတို့ကျမတို့ကကန့်ကွက်တယ်ဒီသူတို့ကိုလည်းကျမတို့ကမလိုလားတဲ့အတွက်သူတို့ထုတ်တဲ့ဥပဒေကိုလည်းလိုက်နာစရာအကြောင်းမရှိဘူးကျမတို့ပြည်သူတင်းမြောက်တဲ့အစိုးရကဒါလေကျမတို့ရဲ့အစိုးရဖြစ်တယ်ရှင်ဟုတ
်နောက်တစ်ခုကနိုင်ငံတကာရဲ့အားပေးထောက်ခံမှုပေါ့နော်အခုဆိုရင်ဒီပြပမှာရှိနေတဲ့မြန်မာနယ်ဘွားတွေနိုင်ငံတည်တည်မှာရှိနေတဲ့မြန်မာနယ်ဘွားတွေကလည်းပဲနေစဉ်လူပါပဲเนาะသက်ဆိုင်ရာနိုင်ငံတွေမှာဆန္ဒပြနေကြတာရှိတယ်ဒီလိုမြန်မာနိုင်ငံကအာဏာသိမ်းဆန့်ကျင်ကောက်ကွက်ပွဲတွေကိုထောက်ခံပြီးတော့ထောက်ခံနေကြတဲ့ပြပကမြန်မာနယ်ဘွားတွေရဲ့လှုပ်ရှားမှုနဲ့ပတ်သက်လို့ရောမန်ရှားရုံလို့ဘယ်လိုများပြောချင်ပါသလဲဒီလူတွေအတွက်ဘယ်လိုသတင်းစကားမျိုးများပြောချင်ပါသလဲ
ဟုတ်ကဲ့ဟိုဆက်လက်ပြီးပါဝင်ပေးဖို့ကြွကျွန်မအနေနဲ့တောင်းဆိုရဲတကယ်လည်းကျေးဇူးတင်ရပါတယ်ဘာဖြစ်လို့ဆိုတော့နိုင်ငံတကာမှာလည်းသိဖို့လိုအပ်အခုဆိုရင်သတင်းမတွေဘလို့ထုတ်ပြန်လဲဆိုMRTV တို့ဟိုအဲ့လိုမျိုးမြောက်ဝတီတို့ကသတင်းတွေကိုပါသူတို့က highlight လုပ်ပြီးတော့နိုင်ငံတကာမှာဟိုသူတို့ပြည်သူကပဲဟို ဒီသူတွေကသူတို့ကိုပြန်ပြီးတော့ရဲတွေဆိုဟိုတနေ့ကဖြစ်တဲ့ဥစ္စာဆိုရဲတွေကပြည်သူကိုလှုပ်တာပြည်သူကဘာမှလှုပ်တာမရှိဘူးအဲ့တော့ပြည်သူကပြန်လှုပ်တဲ့ပုံစံမျိုးတွေသတင်းမှသတင်းတူတွေကိုနိုင်ငံတကာကမြင်သွားလို့မရဘူးအဲ့လိုဆိုတော့နိုင်ငံတကာမှာရှိတဲ့ကျမတို့ဒီပြည်သူပြည်သားတွေကလည်းဒီကိုယ်နိုင်ငံအဖြစ်မှန်ကိုနိုင်ငံတကာလူတွေသိအောင်ချပြရမယ်လို့ကျမယုံကြည်တယ်အဲ့ဒါကြောင့်မို့အဲ့လိုချပြရတဲ့သူတွေလည်းလေးစားတယ်ကျေးဇူးလည်းတင်တယ်နောက်ဒီချက်ပို့ပြီးတော့လည်းပို့လှုပ်စေချင်ပါတယ်ရှင်ဟုတ်
နိုင်ငံတကာအတိုင်းအဝိုင်းကလည်းပဲအခုကတော့ဟလာအမေရိကကဆိုရင်ကျွန်တော်တို့တန်ခတ်ရေးရင်မှုချထားတာရှိတယ်။အခုဆိုရင်နောက်ထပ်တန်ခတ်ရေးမှုတွေချမယ်လို့ပြောလာတာလည်းရှိတယ်။ PRP ပြောဆိုနေတာလည်းရှိတယ်။ဆိုတော့လက်ရှိနိုင်ငံတကာအတိုင်းအဝိုင်းရဲ့ PRP ပြောဆိုမှုတွေနဲ့ပတ်သက်လို့ရောမဆိုင်မှုတို့အားရကျင့်တတ်မှုရှိပါသလား။ဒီထက်ပိုပြီးတော့ပါလုပ်ပေးစေချင်တာရှိပါလေ။
ကျွန်တော်အနေနဲ့တော့ဒီထက်ပိုပြီးတော့ဥပမာဖြစ်ပြောရင်ဒီအစိုးရကိုအတိမတ်မပြုဒီစစ်အာဏာသိမ်းအုပ်စုကိုအတိမတ်မပြုပဲနေလိုက်တဲ့ပုံစံမျိုးကကျွန်တော်တို့အတွက်ပိုပြီးအဆင်ပြေတယ်ဟိုဘာဖြစ်လို့လဲဆိုတော့ကျန်တဲ့အကူအညီကကျွန်တော်တို့အတွက်မလိုအပ်ဘူးဟိုကနေပြီးတော့စစ်တပ်ကြီးအုပ်လိုက်ကြီးလာလို့လည်းအဆင်မပြေဘူးဘာမှဟိုကျွန်တော်တို့အဲ့လိုမျိုးလုပ်လို့ကအဆင်ပြေမှာမဟုတ်အဓိကနိုင်ငံတကာကဒီစစ်အုပ်စုကိုမလိုလားဘူးဟိုအဖက်မလုပ်ဘူးဆိုတဲ့ပုံစံမျိုးမှသာလေကျွန်တော်တို့ကဟိုဒီကောင်တွေကိုစန့်ကျင်နိုင်မှာပိုပြီးတော့
ဟုတ်ကဲ့ခင်ဗျာဒီဆက်ရှင်ကန့်ကွက်တဲ့လှုပ်ရှားမှုတွေဘယ်လောက်ကြာကြာဘယ်လောက်ရရှိသွားရမယ်လို့မရှားရမှုလို့ခန့်မှန်းထားပါတယ
်နိုင်ငံတကာမှာလည်းရှိတယ်ဒီစစ်အာဏာသိမ်းမှုတွေကရှေ့ကြတယ်ဒီခါမှာလည်းကျမတို့လည်းဘယ်လောက်ထိကြာမယ်ဆိုတာမပြောနိုင်ဘူးအဓိကလိုအပ်တာကျမတို့ပြည်သူရဲ့အားပဲကျမတို့ပြည်သူတွေရပ်တန့်သွားလို့မရဘူးတွေးအေးလို့မရဘူးကျမတို့ပြည်သူတွေအငြင်းနဲ့နုံနုံချာချာနဲ့စိတ်ထဲမှာအငြင်းနဲ့ဒီမတရားမှုကိုတော်လှန်ရမယ်တွန်းလှန်ရမယ်ဆိုရက်စိတ်နဲ့စက်တက်ရမှာပဲပြီးတော့နောက်တစ်ခုပြောချင်တာကကျမတို့ဒီတစ်ခါရှုံးမရဒီတစ်ခါရှုံးရင်နောက်တစ်ခါဆိုရဲအခွင့်အရေးမျိုးတို့ပေးလို့မရဘူးကျမတို့ဒီတစ်ခါသာရှုံးရမယ်ဆိုရင်ကျမတို့နောက်မျိုးဆက်ကဒီလိုမျိုးဘဝတွေကျမတို့လိုဘဝတွေနေပတ်ဆိုအခုဆိုပြည်သူတွေကနေပတ်ဆိုလမ်းမှာနေပူချဲတဲ့မှာရှောက်သွားနေရတယ်မိုးချုပ်ပြီဆိုရင်ပြည်သူတွေကအဲကောင်းချင်မအိပ်ရဘူးတံမုံထတိရတယ်ညတကောင်းလေးလိုက်ဖမ်းပြီလားဘသူ့ကိုဖမ်းသွားပြီလဲအင်တာနက်တွေဖြတ်လိုက်ပြီဖုန်းတွေဆက်လို့မရဘူးစိုးရင်တော့ကရနေဘယ်တော့များငါအိမ်တကားကိုလက်ခောက်မလဲအခုဆိုသူတို့ထတ်ထုတ်ထားတဲ့ဒီအဲစင်းဥပဒေရဘယ်တော့များငါချင်အောင်လက်လှမ်းမလဲဟိုအရင်ကကျမတို့ဟိုဘိုးဘွားတွေတော့ကြုံခဲ့ရတဲ့အခြေအနေမျိုးတွေကိုပြန်ရောက်ရလိမ့်မယ်အဲ့လိုဆိုတော့ဒီကောင်တွေကိုကျမတို့နောက်တစ်ခါဆိုရဲအခွင့်အရေးမဖြစ်အောင်တခါလေဒီစစ်အာဏာရှင်စနစ်ကိုကျမတို့အမြင့်ကနေဆွဲနှုတ်နိုင်ရမယ်ဒီတခါတော့ဘယ်လောက်ကြာမယ်ဆိုတာတော့မပြောနိုင်ဘူးဒါပေမဲ့ကျမတို့ပြည်သူအားနဲ့လုံနိုင်မယ်ဒီကောင်တွေကိုအမြင့်ကနေဆွဲနှုတ်နိုင်မယ်လို့ကျမတို့ပြောလင့်နေရှင်
โอเคပါမရှားရေဘုံကျေးဇူးထူးတင်ပါတယ်ဘေးရန်ဒရယ်ကင်းပါစေခင်ဗျာ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ
်ဒါကတော့ဆေယနာသိန်းစန့်ကျင်ဆန္ဒပြပွဲမှာတက်ကြွလှုပ်ရှားစွာပါဝင်နေတဲ့လူငယ်မတ်ရှားရေမုံကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းခဲ့တာပါရှင် VOA မြန်မာပိုင်းအနေနဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အရေးပေါ်အခြေအနေတွေနဲ့ပတ်သက်လို့နောက်ဆုံးရသတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်နေပါတယ်ရှင်အခုလို့ကျမတို့နက်နက်ခင်းအစီအစဉ်ကိုနောက်ထပ်ဒီတနားကြီးအကြပေါ့နော်မနေ့၈နာရီကနေ၉နာရီမှလည်းပြန်လည်နားဆင်နိုင်ပါတယ်။လိုင်းတိုမီတာ20 kHz 15113ည၊လိုင်းတိုမီတာ25 kHz 11823ည၊လိုင်းတိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်တိန်ကီထိုက်ကပြောပြမှာပါ။
ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာညသကောင်းကျော်တနာရီကနေမနေ့9နာရီအထိအင်တာနက်လုံးဝနှိပါပြတ်တောက်မှုကိုတနင်္လာနေ့ကဆက်လို့ဒီကနေ့ဗုဒ္ဓဟူးနေ့အထိ3ရက်ဆက်တိုက်ကြုံတွေ့နေရပါတယ်ဆရာနာတင်မှု16ရက်မြောက်နေ့ဖြစ်တဲ့အင်္ဂါနေ့တုန်းကလည်းမြန်မာနိုင်ငံတဝန်ဆက်လက်ဆန့်ကျင်ဆန္ဒပြပါတယ်စစ်တပ်ကဖမ်းခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုပထမဆုံးရုံးထုတ်ပြီးအမှုထပ်တိုးခဲ့တာပါဆရာနာသိန်းအဖွဲ့ကဒေါအောင်ဆန်းစုကြည်အပေါ်မှာအမှုထပ်တိုးလိုက်တဲ့ကိစ္စကိုအမေရိကန်နိုင်ငံသားကြီးဌာနကရှုတ်ချလိုက်ပြီးဖမ်းဆီးထားသူအလုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။ဒါ့အပြင်တရုတ်ဘက်ကမြန်မာဆရာနာသိန်းမှုကိုပြက်ပြက်သားသားဆန့်ကျင်ရှုတ်ချဖို့လည်းတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီမူရင်းနဲ့အခြေခံဥပဒေနဲ့ညီတဲ့အစိုးရကောင်းမွန်တဲ့အုပ်ချုပ်မှုတရားဥပဒေစိုးမိုးရေးတို့ကိုလေးစားလိုက်နာဖို့တိုက်တွန်းထားတဲ့အင်ဒိုနီးရှားနိုင်ငံကမြန်မာဆေးရနာတိတ်မှုအရေးနဲ့ပတ်သက်ပြီးအင်ကာနစ်မှာအမေရိကန်နိုင်ငံသားကြီးဝင်ကြီးနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်။ဗုဒ္ဓဟူးနေ့မှာတော့တရုတ်နိုင်ငံသားကြီးဝင်ကြီးနဲ့ဆွေးနွေးမယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားကြီးဝင်ကြီးကပြောပါတယ်။မြန်မာစစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအစိုးရကိုတရားမဝင်ဖြုတ်ချပြီးတဲ့နောက်အကြမ်းဖက်မှုတွေတွေ့မြင်ခဲ့ရပြီးဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ပိုပြီးအကြမ်းဖက်လာမယ်အရေးစိုးရိမ်ရတယ်လို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွမ်အင်ဒရူးစ်ကပြောဆိုလိုက်ပါတယ
်။မတ်တင်ကီထိုက်ပါရှင် ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်အင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်ရှင်ဗုဒ္ဓဘုနေနေနဲ့ခင်အစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါကျွန်မအင်ဂျင်နိုင်ပါရှင်မြန်မာပြည်သူပြည်သားအားလုံးအကျက်အတဲအားလုံးကနေကြော်လွှားနိုင်ကြပါစီလို့ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကဆုမွန်ကောင်းတောင်းပါတယ်ရှင် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.